Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မေလ15ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝတ်မှာလိုင်းလမ်းမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမအသိန်းကြီးထိုက်ပါကိုကြောင်လွင်နဲ့အတူသတင်းတွေကြီးညာပါမယ်။တရုတ်နယ်ကုန်သွယ်ရေးဆွေးနွေးမှုတွေပြတ်သွားပြီဆိုတဲ့အပေါ်အမေရိကန်သမ္မတကညှင်းပယ်လိုက်ပါတယ်မြန်မာစစ်တပ်နဲ့အဆက်အဆံမလုပ်ကြဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာစစ်တပ်ကိုပြတ်မှတ်ထားပြီးဗန္ဒာရေးပါဝင်တခြားအကူအညီအားလုံးဖြတ်တောက်ရေးယူဖို့ကုလရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုချက်ပေါ်မှာကုလဆိုင်ရာမြန်မာသံမတ်ကြီးကအခုလိုတုံ့ပြန်လိုက်ပါတယ်
ကျွန်တော်တို့ရဲ့အကန့်အသတ်တွေပါရှိလဲဆိုတော့လည်းတို့ဒါအတိအမှတ်ပြုလို့ရတယ်ဒါအောင်မကြည့်ရင်လည်းတမတော်ရေးယူမယ်တန်ခတ်မယ်ပိတ်ဆို့မယ်ဆိုတဲ့နီးတစ်ခုတည်းနဲ့တော့ကျွန်တော်ဒီပြဿနာဘယ်လိုမှမပြေလည်နိုင်ပါဘူ
းသံမတ်ကြီးဦးဟောက်ထိုးစွမ်းရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်တခါရခိုင်နဲ့ကချင်ပြည်နယ်တွေမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းကုလအရေးပေါ်ကယ်ဆယ်ရေးဆိုင်ရာဒုတိယညွှန်ကြားရေးမှူးရဲ့တိုက်တွန်းတောင်းဆိုချက်ဖိလစ်ပိုင်နိုင်ငံရဲ့လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတဒူတာတေးကထောက်ခံပေးထားတဲ့အမတ်တွေအနိုင်ရနေတာကြောင့်သမ္မတအာဏာပိုးပြီးတော့ခိုင်မာလာမဲ့သဘောရှိနေတဲ့ဆိုတဲ့သတင်းလွှာတွေနှာစင်ကြရမှာပါရှင်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့ VOA ရဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုကျော်အောင်လွင်တို့ကပြောပြပေးကြပါမယ်ရှင်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေပြတ်သွားပြီဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းပယ်လိုက်ပြီးကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလို့အများစုကခေါ်ဆိုနေကြတာကိုလည်းအသေးအဖွဲ့အငင်းပွားမှုအဖြစ်ပြောဆိုလိုက်ပါတယ်။ဆွေးနွေးမှုတွေဆက်ပြီးရှိနေပြီးအမြင့်အမ်းရှိနေမှာလို့သမ္မတထရန့်က VOA ရဲ့မေးမြန်းမှုကိုဖြေကြားတာဖြစ်ပါတယ်။သဘောတူညီချက်ရလူရခင်အခြေအနေရှိခဲ့ပြီးသူတို့ဘက်ကချိုးဖြတ်သွားတာလို့အမေရိကန်သမ္မတကအင်ဂျီရိုတောင်ဘက်မြက်ခင်းပြင်မှာအင်ကန်နေမနက်ပိုင်းမရင်းဝမ်ရဟတ်ရှင်ပေါ်မတက်ခင်ဖြေကြားသွားတာဖြစ်ပါတယ်။ဒါကြောင့်လဲသမ္မတကဒီသတင်းဘက်ထဲမှာထပ်တိုးလုပ်ဖို့ဆုံးဖြတ်ခဲ့တာလို့အစိုးရရရှိတွေကလည်းပြောပါတယ်။သူတို့ကတော့တရုတ်နယ်ကုန်သွယ်ရေးစစ်ပွဲအဖြစ်ဒေရိုရည်ညွှန်ပြောဆိုကြပါတယ်။သမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုချက်ထွက်လာပြီးနိုင်ပိုင်းအကြမှာတော့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မက်ကော်နဲကကုန်သွယ်ရေးစစ်ပွဲမှာဘယ်သူမှမနိုင်ဘူးဆိုပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နဲ့ရုရှားနိုင်ငံကြားပြန်လည်ဆက်သွယ်ရေးတွေပြန်လုပ်ပြီးတော့နိုင်ငံဆက်ဆံရေးကိုလည်းပုံမှန်တိုင်းဖြစ်အောင်ပြန်လုပ်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗ်ဒရော့ဖ်တို့မနေ့တုန်းကပဲသဘောတူညီခဲ့ကြပါတယ်။ရုရှားနိုင်ငံပင်လယ်နဲ့ကမ်းခြေကဆိုချီပိုင်းပြည်စခန်းမှာဝန်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတာပါ။ဒီတွေ့ဆုံမှုအတွင်းအမေရိကန်နဲ့ရုရှားနိုင်ငံအပြန်အလှန်ဆက်ဆံရေးကိစ္စတွေမကပဲနော်ကိုရီးယား၊ယူကရိန်း၊ဆီးရီးယားနဲ့ဗင်နီဇွဲလားအပါအဝင်နိုင်ငံတကာပြဿနာတွေကိုသူတို့ကြေကြေပြတ်ပြတ်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးမှုတွေကနေပြီးတော့ထူးခြားတဲ့အကျိုးဖြစ်ထွန်းမှုတွေတော့ဘာမှထွက်မလာပါဘူး။နိုင်ငံဆက်ဆံရေးမှာတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့မနေ့ကဆွေးနွေးမှုဟာကောင်းမွန်တဲ့ခြေလှမ်းတရားဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။သူ့ရဲ့အခုခီးစဉ်ဟာရုရှားဒီနိုင်ငံသားရေးဝန်ကြီးအနေနဲ့ရုရှားကိုသူပထမဆုံးသွားရောက်ခဲ့တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့ရုရှားပြောဆိုဆွေးနွေးမှုတွေကိုနောက်လာတဲ့ဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပမဲ့ G20 ကမ္ဘာအင်အားကြီးနိုင်ငံ20ဤလာကမှာဆက်ပြီးတော့ပြောဆိုကြဖို့ကိုလည်းနိုင်ငံသားသဘောတူညီမှုရရှိခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးမှုတွေအမေရိကန်မှာရှိနေပြီးတော့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတွေကအေးဆက်ဆက်ဖြစ်နေကြတာပါ။
အီရန်နိုင်ငံကိုတုတ်ပြန်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်တသိန်း2000ပို့ဖို့စဉ်းစားသုံးသပ်နေတယ်ဆိုတဲ့သတင်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပြီးမဲ့အနာဂတ်မှာတပ်ဖွဲ့ဝင်အများအပြားတိုးချဖို့ဆိုတာကိုတော့ညှင်းဆိုခဲ့ခြင်းမရှိပါဘူး။ဒေတာရင်းကိုတပ်ဖွဲ့ဝင်တသိန်း2000ဆီလို့ဖို့အမေရိကန်သမ္မတအင်ဂျီရောကသုံးသပ်နေတယ်လို့ဖော်ပြတဲ့ New York Times ရဲ့သတင်းကိုတော့မမှန်တဲ့သတင်းလို့ထင်ကြောင်းသမ္မတကပြောဆိုခဲ့ပါတယ်။ဒီလိုလုပ်ဖို့အစီအစဉ်မရှိဘူးလို့လည်းသမ္မတထရန့်ကအင်ကာနီမှာပြောပါတယ်။ပြီးခဲ့တဲ့ရက်နှင်းငယ်အတွင်းကပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကလေရင်တင်သင်္ဘောတဆင်းနဲ့နျူကလ িয়ার လက်နက်ဘုံးကျဲလေရင်တွေလည်းဒေတာရင်းကိုဆစ်လွတ်ထားပြီးဖြစ်ပါတယ်။ New York Times ရဲ့သတင်းမှာတော့တပ်ဖွဲ့ဝင်တသိန်း2000ချထား ထားရေးစဉ်းစားမှုဟာဆိုရင်အီရန်ကိုကျူးကျော်တိုက်ခတ်ရမှာသုံးဖို့တော့မဟုတ်ဘူးလို့ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုချေမှုန့်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူကတော့အီရတ်ဒါမမဟုတ်လဲဆီးရီးယားနိုင်ငံတွင်းကတပ်ဖွဲ့တွေအပေါ်မှာတော့အီရန်ထောက်ပံ့ထားတဲ့အဖွဲ့တွေရဲ့လက်တလော့ကြီးကြီးမားမားချင်းချောက်မှုမတွေ့ရဘူးလို့ပြောဆိုထားပါတယ်ရှင်
။ကမ္ဘာမှာအင်တာနက်နှုန်းအမြန်ဆုံးဖြစ်တဲ့ 5G ကျိုးမဲ့ကွင်းစနစ်ကိုကမ္ဘာနိုင်ငံတချို့မှာစပြီးတော့သုံးဆွဲနေပြီဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာတော့ဒီ 5G စနစ်သုံးဆွဲရေးကိုလက်တွန့်နေတော့မရေမရာဖြစ်နေတော့မှအမေရိကန်ထက်လွတ်တော်တရားရေးကော်မတီရဲ့ဒီဒီမိုကရက်ပါတီကထိတ်တန့်လွတ်တော်မှတ်တမ်းဖြစ်တဲ့ဒိုင်းဖိုင်းစတိုင်ကတော့ဒီ 5G ကွင်းရဲ့စနစ်နဲ့ပတ်သက်ပြီးတော့သူအနေချင်းလောက်ပဲတည်ထားတယ်လို့နေလုံးကပဲပြောပါတယ် Republican ထက်လွတ်တော်မှ Lindsey Graham ကလည်းသူလုံးဝမကြောက်ကျင်တဲ့ကိစ္စကိုပြောရမယ်လို့ဆိုပါတယ်တခြား Republican အမတ်တူကလည်းဒီ 5G ကွင်းရဲ့စနစ်ဆိုတာဘာလဲလို့မေးပါတယ် 5G စနစ်ကိုတရုတ်ကုမ္ပဏီ Huawei နဲ့ဆက်ဆက်နေပြီးဒီစနစ်ကအစိုးရတွေနိုင်ငံတွေရဲ့အတွင်းရေးတွေကိုတရှိုလုံနိုင်တယ်လို့ American ဘက်ကတမ်းရရှိနေတာပါဒါပေမဲ့လည်း Britain ပါဝင်တခြား American ရဲ့မဟာမိတ်နိုင်ငံတချို့ကတော့ဒီ 5G စနစ်ကိုသုံးဆွဲဖို့သဘောတူထားပါပြီ
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 9.85 MHz နဲ့လိုင်းဒိုမီတာ190 kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရဲ့ဗုဒ္ဓနေ့မနေ့ပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မွတ်စလင်ရိုဟင်ဂျာလူနည်းစုအပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံရေးကြိုးပမ်းမှုအနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံအလုံးဖြတ်တောက်ဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့အထူးအဖွဲ့ကနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။2018ခုနှစ်ဩဂုတ်လအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖြိုခွင်းမှုတွေဟာဆိုရင်လူမျိုးတုံးသွားစေဖို့ရွေးချက်နဲ့လှုပ်တာလို့အချက်လက်ရှာအဖွဲ့ကအရင်တုန်းကဆွဆွဲထားတာပါမြန်မာဘက်ကတော့ဒီဆွဆွဲချက်ကိုညှင်းထားတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်သက်မခံပါဘူးမြန်မာလူ့ကျုံရေးစခန်းတွေကိုရိုဟင်ဂျာတိုက်ခိုက်သူတွေရဲ့တိုက်ခိုက်မှုကိုလက်တုံပြန်ရှင်းလင်းမှုအတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာဖြစ်ပါတယ်ရန်내ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမင်းမြတ်မှုတွေကနေထွက်ပေါ်လာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေထဲမှာတော့အုပ်စုဖွဲ့အထမပြုချင်းမှုတရားလက်လွတ်တပ်ဖြတ်မှုရွာတစ်ခုလုံးကိုမိရှုံမှုတွေလည်းပါပါတယ်ကုလသမဂ္ဂအချက်လက်ရှာဖွဲ့ဝင်တူဖြစ်တဲ့ဩစတြေးလျလူခွေးရေးရှင်နေခရစ်စတိုဖာဆီရိုတီကတော့အရင်ကချိုးဖောက်မှုတွေရှိနေတယ်လို့ဆက်ပြီးလဲချိုးဖောက်နေတယ်လို့ရေးသားထားပါတယ်ဘသူတွေနဲ့ဘာတွေကိုပြစ်မှတ်ထားရမလဲဆိုတာကိုဖော်ထုတ်ဖို့မြန်မာစစ်တပ်နဲ့စီးပွားရေးဗဏ္ဍာရေးနိုင်ငံရေးပတ်သက်မှုတွေကိုအယုံဆိုင်ဆောင်ရွက်ရမယ်လို့လည်းရေးသားထားပါတယ်ရှင်
ရန်ကုန်မြစ်ပေါ်ကအလုံးစိတ်ကမ်းမှာကုန်တင်ကုန်ချလုပ်ငန်းတွေကိုလှုပ်ဆောင်ရေးအိန္ဒိယကုမ္ပဏီအဒန်နီကိုယင်းနှိမ့်နှံမှုဒေါ်လာပန်း290နဲ့လှုပ်ဆောင်မှုမြန်မာစိုးရကခွင့်ပြုလိုက်တဲ့အကြောင်း Hindu Business Line သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်ဒီလုပ်ငန်းတည်ဆောက်မှုကိုအလုံးနိုင်ငံကစိတ်ကမ်းအမှတ်1မှာလှုပ်ဆောင်မှာဖြစ်ပြီးတော့အဒန်နီကုမ္ပဏီအတွက်290စာချုပ်နဲ့သဘောတူခဲ့တာပါမြန်မာစီးပွားရေးကော်ပိုရေးရှင်းဘိုင်ဒီအေက90ပေါ်မှာဒီစီမံချက်လုပ်မှာဖြစ်ပါတယ်။ဒီကုန်တင်ကုန်ချစိတ်ကမ်းတည်ဆောက်ရေးစီမံကိန်းရဲ့ပထမအဆင့်ကိုနောက်နှစ်2020နှစ်ကုန်ပိုင်းမှာအပြီးတက်ဖို့ရွေးထားပြီးတော့ဒုတိယအဆင့်တည်ဆောက်မှုကိုနောက်6လအတွင်းလုပ်ဖို့စီစဉ်ထားပါတယ်။အခုလိုမြန်မာစိုးရနဲ့ရင်းနှီးမြှုပ်နှံမှုသဘောတူချက်ရတဲ့ကိစ္စကိုအဒန်နီကုမ္ပဏီကအတည်ပြုချက်ပေးပါတယ်။ဒါပေမဲ့လုပ်ငန်းသေးစိတ်ကိုတော့မပြောပါဘူး။တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံအတွင်းမှာကြီးကြီးမားမားရှိလာနေတာကိုအိန္ဒိယဘက်ကလည်းတုံ့ပြန်ပြီးတော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေလှုပ်လာနေပါတယ်။မြန်မာစစ်တပ်ကဦးစီးလုပ်ကိုင်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ကုန်တင်ကုန်ချစိတ်ကမ်းတည်ဆောက်ဖို့အဒန်နီကုမ္ပဏီနဲ့သဘောတူညီမှုရခဲ့တာဟာကုလသမဂ္ဂရဲ့မြန်မာလူခွင့်ဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်တဲ့မြန်မာစစ်တပ်နဲ့စီးပွားရေးထောက်ကူတွေအားလုံးကိုထက်တော်ရေးဆိုတဲ့အကြံပြုချက်ကိုအဒန်နီကုမ္ပဏီဘက်ကဂရုစိုက်ရာရောက်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်တူဖြစ်တဲ့ဩစတြေးလျကလူခွင့်ရှင်းနေခရစ်စီရိုဒီကဆိုပါတယ်အဒန်နီကုမ္ပဏီဘက်ကတော့သူရဲ့မြန်မာနိုင်ငံကစီမံကိန်းကြောင့်လူခွင့်ရေးကိုထိခိုက်စေမှာမဟုတ်ဘူးလို့မနေ့တုန်းကပဲကြေညာချက်ထုတ်ပြီးတော့တုံ့ပြန်ပါတယ်
။တချင်းပြည်နယ်ကထွက်တဲ့ပင်းကြောက်ထဲမှာအမိုနိုင်လို့ခေါ်တဲ့ကဘာဦးမျိုးစိတ်ကြောက်ဖြစ်ရုပ်ချင်းကိုတွေ့ရှိခဲ့ရပြီးလွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကပင်လယ်ကမ်းစံမှာပိတ်မိတည်ဆုံးခဲ့တဲ့ပင်လယ်သရဝါဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုနေကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကရှင်သန်ကျဆားခဲ့တဲ့ပင်လယ်သရဝါကိုပင်းကြောက်ထဲမှာတွေ့ရတာဟာဆိုရင် တိတ်ကိုရှာပါပြီးသိရသလောက်ပထမဆုံးလည်းဖြစ်ပါတယ်။တရုတ်သိပ္ပံအကယ်ဒမီနန်ကျင်ဘူမိဗေဒနဲ့ကြောက်ဖြစ်ရုပ်ကျွင်းဌာနကပေါမောက်ခဝမ်ဘူကအခုတွေ့ရှိချက်ကိုရေးသားခဲ့တာပါ။ဒီလေးလာမှုထဲမှာအနည်းဆုံးတလိပ်ဆန်40ထိပါတယ်လို့လည်းလေးလာချက်မှာဖော်ပြပါတယ်။နောက်ပိုင်းမှာပရင်ဖြစ်လာစေခဲ့တဲ့သစ်ပင်အစည်းတွေထဲမှာပိတ်မိတဲ့အမိုနိုင်ကဘာဦးမျိုးစိန်နမူနာကတော့အခုမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကတွေ့ရှိမှုကပထမဆုံးအကျဉ်းလေးဖြစ်ပါတယ်။ပရင်တွေထဲမှာပုံမှန်တွေ့ရတဲ့သတ္တဝါတွေကတော့တစ်တောထဲမှာနေတဲ့မျိုးစိန်တွေဖြစ်ပြီးတစ်ပင်မှာပိတ်မိပြီးတဲ့နောက်ပိုင်းရုပ်ကျွင်းတွေဖြစ်ကြတာပါ။ကချင်ပြည်နယ်ဟူကောင်းတောင်ကြားကထွက်တဲ့ပရင်တဲမှာလွန်ခဲ့တဲ့နှစ်သန်း100လောက်ကဒိုင်နိုဆောရုပ်ကျွင်းပါတဲ့ပရင်ကိုလည်းတရုတ်လေ့လာသူတို့ကတွေ့ရှိခဲ့သေးတာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုရဲ့လူဝင်မှုကြီးကြပ်ဥပဒေကိုလက်တလုံးကြားလုပ်ပြီးတော့အတူအယောင်လက်ထပ်မှုတွေကြီးကြီးမားမားလှုပ်ဆောင်နေတယ်လို့အမေရိကန်စုအရှင်တွေကပြောဆိုလိုက်ပြီးတော့အဲ့ဒီမမှန်ကန်တဲ့လူဝင်နဲ့ပတ်သက်ဆက်နွယ်သူလူ90ကိုအနာဘိုင်ကဖမ်းဆီးခဲ့ပါတယ်။အမေရိကန်ပြည်တော်စုတောင်ပိုင်းတက်ဆက်ပြည်နယ်မှာအဲ့ဒီအတူအယောင်လက်ထပ်တဲ့လုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပြီးတော့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရဖို့အမေရိကန်နိုင်ငံသားနဲ့စိတ်ဆက်မယ်ဆိုလို့ရှိရင်ဒေါ်လာ5000ကနေပြီးတော့9000ထိပေးရပါတယ်။ဒီလုပ်ငန်းကိုဥဆောင်လုပ်ကံနေသူက Ashley Yanguyin ဆိုတဲ့သူဖြစ်ပြီးတော့အမေရိကန်နိုင်ငံသားတွေကိုနိုင်ငံခြားကလူတွေနဲ့စစ်ဆက်ဖို့အဲ့ဒီဖွဲ့ကလိုက်ပြီးတော့စီရောက်နေတာပါ။အတူအောင်လက်ထပ်မှုကျူးလွန်တာဟာကြီးမားတဲ့ပြစ်မှုပဲလို့ Texas ပြည်နယ်ကရရှိသူကဆိုပါတယ
်။ဆူဒန်နိုင်ငံမှာအနာအလွဲ့ပြောင်းနေပတ်သက်ပြီးဆန္ဒပြခေါင်းဆောင်တွေနဲ့သဘောတူညီချက်ရပြီလို့လက်ရှိအုပ်ချုပ်နေတဲ့ဆူဒန်စစ်ကောင်စီကကြေညာပြီးနောက်ချက်ချင်းဆိုသလိုပဲဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်ဆန်ကပ်ဖြစ်ပြီးမြို့တော်ခတ်တွန်းမှာတနင်္လာနေ့ညနေဆောင်ပိုင်းအထိတနက်တန်နေထွက်ပေါ်နေပါတယ်ဆန္ဒပြသူတွေရဲ့အတားအဆီးတွေကိုယူနီဖောင်းဝယ်လက်နက်ကန်အမျိုးသားတွေပြုံးစားကြီးရောက်လာပြီးဆန္ဒပြသူတွေကိုရိုက်နှက်ပစ်ခတ်ခဲ့ပါတယ် Direct from Washington The
Voice of Americaဘုရုနေမနေ့ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုကျော်အောင်လွင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်နားဆင်ရပါမယ်။မြန်မာစစ်တပ်ကိုပြစ်မှတ်ထားပြီးဗန္ဒာရေးပါဝင်တခြားအကူအညီတွေအလုံးကိုဖျက်တောက်ရေးယူဖို့ FFM ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အင်ကာနေကတောင်းဆိုချက်ဟာတမူထူးခြားကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကတော့တပ်မတော်ကိုအရေးယူတန်ခတ်တဲ့နီးလန်းနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းလို့မရနိုင်ကြောင်းတုံ့ပြန်ထားပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်လက်ပြောပြမှာပါရှင်။
အင်ဒိုနီးရှားအစိုးရရှေ့နေဂျုံဟောင်းမာဇူကီဒရုစမန်ဦးဆောင်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဟာဘင်္ဂလားဒေ့ရှ်မလေးရှားထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုမေလ3ရက်နေ့ကနေစတင်ပြီး10ရက်ကြာခီးစဉ်ဖြစ်တွားရောက်ခဲ့ပြီးတဲ့နောက်မေလ14ရက်နေ့မှာခီးစဉ်ရလဒ်ကိုကြေညာချက်ဖြစ်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်အကျဲတဲပြင်အခြားတိုင်းသားလူနည်းစုတွေပေါ်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထိတိယောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်တပ်ကိုကြီးမားပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့FFM ဥက္ကဋ္ဌမာဇူကီဒရုစမန်ကပြောကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရင်ငါရောအခုရောဖြစ်နေတဲ့ကြီးမားလာတဲ့ပြစ်မှုကျူးလွန်မှုတွေကြောင့်နိုင်ငံရေးစီးပွားရေးနဲ့ငွေကြေးအရာမြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတာတွေကိုမဖြစ်မနေအလေးထားအရေးယူဖို့ဖြစ်လာတယ်လို့ FFM အဖွဲ့ဝင်တဦးဖြစ်တဲ့ဩစတြေးလျနိုင်ငံကလူခွင့်ရေးရှိနေခရစ်စတိုဖာစီဒိုဒီကလည်းပြောပါတယ်ပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ပြီးတိတိကျကျပြစ်မှတ်ထားထက်တောက်ခြင်းအပြင်အကြမ်းဖက်မှုတွေရော့သွားအောင်ပိုးပြီးဖိအားပေးနိုင်လိမ့်မယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့သတင်းဘက်ကဩစတြေးလျအခြေဆိုင် ABC သတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှလည်းအိန္ဒိယအခြေဆိုင်အဒနီကုမ္ပဏီကမြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်ခရစ်စတိုဖာစီဒိုဒီကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်
There are certainly no sanctions through the UN Security Council. China has made sure of that, a long-standing protector of Myanmar. But many countries have imposed sanctions already, and our fact-finding mission, the UN investigation of which I was one of three members.
Myanmar ngam bo lu nyu yin kaun sei ga ni dan khan pei so mu ri ma chat mat na aw. Tiyuk ga a tei cha ka la cha si a ka kwe pei thar ba. Da ba me le Myanmar ngam bo ngam nya pya ga dan khan pei so mu ri chat mat thar da si ba de.ဒါပြင်ဖွဲ့ဝင်3ဦးနဲ့ကျွန်တော်လည်းတူဦးပါဝင်ဖြစ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကတော့မြန်မာစစ်တပ်နဲ့စစ်ဘုတ်ချုပ်တွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းတွေကနေစီးပွားရေးရလုံးဝဖျက်တောက်ဖို့အဆိုပြုထားပါတယ်။ဒါဟာကုလသမဂ္ဂစစ်ဆေးရေးနဲ့ပတ်သက်လို့အဆင့်အမြင့်ဆုံးအဆိုပြုထားတာဖြစ်ပါတယ်။ဒါကိုအဒါနီကလစ်လျူရှုနေတာတွေ့ရပါတယ်။
ဒါပေမဲ့လည်းတက်မတော်ကိုအေးအေးယူတန်ခတ်တဲ့နီလန်နဲ့တော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါရစေ
။ကျွန်တော်တို့တုတ်တက်မှုမရှိဘူးဆိုတဲ့ဥစ္စာတုတ်တက်မှုကကျွန်တော်ရှိအောင်လုပ်နေတယ်ကျွန်တော်လုပ်နေတာဟာရေ။ဟုတ်လားအသိမပြုဖို့လိုတယ်။ဒီနေရာမှာအခက်အခဲတွေကျွန်တော်ရင်ဆိုင်နေရတယ်အခုတခြားမကြည့်နဲ့ဗျာ။ကျွန်တော်တို့ကပြန်လည်လက်ခံဖို့ဟိုပြင်ဆင်တဲ့အခါမှာသူတို့ဘက်ကပဲဟာအဆင်သင့်မဖြစ်သေးဘူးဆိုပြီးတော့ဟာကုလသမဂ္ဂတချို့အဖွဲ့အစည်းတွေကရောဘင်္ဂလားဒေ့ရှ်ဘက်ကရောကျွန်တော်တို့ဟာကြံလာမဲ့လူတွေကို discourage လုပ်တယ်မပြန်ပါနဲ့ဆိုပြီးတော့တားတယ်เนาะကျွန်တော်မြန်မာအဆင်သင့်မဖြစ်ဘူးဆိုပြောတယ်เนาะဒါသူတို့ပဲဟိုကပြက်ရပြက်လှုပ်တယ်လှုပ်တာရှိတယ်နောက်တစ်ခါဗျာသူငញ្ញိုင်းနေပတ်သက်ပြီးတိုးတက်မှုမရှိဘူးပြောနေတယ်ကျွန်တော်ဒီခိုင်မှာဖြစ်နေတဲ့ကိစ္စအခုတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကျွန်တော်တို့ဒါဖန်တီးတာမဟုတ်ဘူးလေဗျာဖြစ်နေတဲ့မြေပြင်မှာဖြစ်နေတဲ့ကိစ္စဒီအချိန်မှာဟိုဒီဥစ္စာကိုတိုက်ပြောရဖြစ်နေလို့တရအောင်မလုပ်ဘူးဆိုတာတိုင်းသားလက်နဲ့ကင်ဖွဲ့စည်းနေတယ်ပြည်ပကပြန်နှစ်ပေါင်း80ရှိပြီကျွန်တော်တို့တော့ဟုတ်လားကိုကြီးကိုဟောင်းနဲ့ငញ្ញိုင်းရရအောင်ကျွန်တော်တို့ကနှစ်ပေါင်းဟို80လောက်ရှိနေတဲ့ဒီပြဿနာကြီးကိုဖြေရှင်းဖို့ဆိုတော့ကျွန်တော်နီလမျိုးစုံနဲ့ကျွန်တော်လုပ်နေတာပဲနော်ဒီလုပ်နေတဲ့ဟာကိုကျွန်တော်တို့အသိမမပြုဘူးဟိုမှန်မှန်ကန်ကန်နဲ့မျက်မျက်တတစဉ်းစားဖို့လိုတာပေါ့နော်ကျွန်တော်တို့အကန့်အသတ်တွေပါရှိလဲဆိုတော့လည်းတို့ဒါအသိမပြုလို့တယ်ဒါအောင်မကြည့်ရနဲ့ကျွန်တော်ရေးယူမယ်တန်းခတ်မယ်ပိတ်ဆို့မယ်ဆိုတော့နီးတစ်ခုတည်းနဲ့တော့ကျွန်တော်ဒီပြဿနာကဘလို့မှမပြေလည်နိုင်ပါဘူ
းဒီနေရာမှာအဲ့တက်မတော်နဲ့လက်ရှိဒီအခုရတအစိုးရနဲ့ကိုတစ်ဖက်မှာလည်းထောက်ပြတာကတော့အခုလက်ရှိရတအစိုးရမှာလည်းတာဝန်ရှိရဆိုပေမဲ့အခုဒီနိုင်ငံတကာကိုတောင်းဆိုတဲ့ကုလသမဂ္ဂရဲ့ဒီ FFM အဖွဲ့ရဲ့တောင်းဆိုချက်မှာတော့တို့ဒီမြန်မာစစ်တပ်ခေါင်းဆောင်တွေဆိုတာမျိုးတို့ပြစ်မှတ်ထားဖို့ဆိုတာမျိုးပြောသွားတော့အဲ့ဒီလိုမျိုးခွဲပြောတဲ့ပုံမှာဘလို့မြင်ပါလဲရှင်
ဆရာဘယ်လိုခွဲလို့ရမလဲဗျာဟိုစဉ်းစားကြည့်လေဗျာဒီတက်မတော်ဆိုတာဒီတိုင်းပြည်ရဲ့ဟိုမြန်မာနိုင်ငံရဲ့အစိတ်ပိုင်းဟိုဒီပေါ်တော့ကျွန်တော်အုပ်ချုပ်ရေးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ဟိုတက်မတော်မရှိပဲတိုင်းပြည်ဘယ်လိုလုပ်အုပ်ချုပ်လို့ရမလဲဟိုခုနကျွန်တော်ပြောသလိုပဲဟာလားကျွန်တော်တို့မှာဒီလောက်ပြဿနာတွေနော်လက်နက်ကန်ပြည်ပခါတွေနဲ့ဟိုပြည်တွင်းညီညာရေးအတွက်ဒီလောက်ဟိုအခက်အခဲတွေတွေ့ကြုံရတဲ့အချိန်မှာဟာလားကျွန်တော်တက်မတော်မပါဘဲနဲ့ဘယ်လိုလုပ်သွားလို့လို့ရမလဲ
American ပြည်ထောင်စုခြေဆိုင်ကချင်မဟာမိတ်အဖွဲ့ကတော့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးမှူးတွေရဲ့တောင်းဆိုချက်ဟာမှန်ကန်ထိရောက်ကြောင်းအခုလိုပြောပါရစေ။
ကျွန်တော်တို့ကတော့အင်မတန်ကြိုဆိုပါပဲ။တကယ်ကိုနီလန်းကြတဲ့လောက်ကြတစ်ခုပဲပေါ့နော်။ဒီလိုအခု UN ကနေပြီးတော့ဒီလိုပိတ်ဆို့တာကတကယ်ကိုလက်ရှိပကတိအခြေအနေမှာဘယ်လိုမျိုးဖြစ်နေလဲဆိုတော့နားတယ်သိရှိမှုကိုဖော်ပြနေတာဖြစ်ပါတယ်။အဲ့လိုဆိုတကယ်ရောအစိုးရနှစ်ခုဖြစ်နေတဲ့နိုင်ငံဖြစ်နေပါတယ်။အစိုးရအထက်မှာရှိနေတဲ့စစ်တပ်ဖြစ်နေပါတယ်။သတ်တော်ကနေထွက်သွားတယ်နောက်တစ်ခုကတော့တရားဥပဒေစိုးမိုးတဲ့စစ်တပ်ဆောင်ကတော့ကျွန်တော်လက်ခံလို့ရပါတယ
်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အင်္ဂါနေ့ကထုတ်ပြန်ကြမှာတော့ပဋိပက္ခတွေကိုဖြေရှင်းဖို့အတွက်မြန်မာဘက်ကတစုံတရာတိုးတက်အောင်ဆောင်ရွက်မှုမရှိတဲ့အပြင်အလုံးစုံရပ်တန့်နေတယ်လို့ဒရုစမန်ကပြောကြောင်းဖော်ပြထားပါတယ်သူတို့ရဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တယ်လို့အခြားဒေသတွင်းခီးစဉ်မှာလည်းချင်းကချင်ရှမ်းနဲ့ရခိုင်အဖွဲ့အစည်းကိုယ်စားလှယ်အသီးသီးနဲ့လည်းတွေ့ဆုံခဲ့ပါတယ်FFM ရဲ့ထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေ၊လိမ်ပိုင်းဆိုင်ရာနဲ့အကြမ်းဖက်မှုပြင်တိုင်းရင်းသားလူနည်းစုတွေပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကို2019ဇွန်လ1ရက်နေ့နောက်ဆုံးထားပြီးအီးမေးလ်လိပ်စာဖြစ်တဲ့ myffm@ohchr.org ကိုပေးပို့ကြဖို့လည်းဖော်ပြထားပါတယ်။ FFM အဖွဲ့အနေနဲ့2019စက်တင်ဘာလမှာပြုလုပ်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာသူတို့ရဲ့အစီရင်ခံစာအပြည့်သက်တင်သွင်းမှာဖြစ်ပါရဲ့ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါရှင်။ရခိုင်နဲ့ကချင်ပြည်နယ်တို့မှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနောက်ရခိုင်မှာ9နှစ်ကြာလာပြီဖြစ်တဲ့မွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာဆိုးရွားပြီးလက်တင်ခံနိုင်စရာမရှိဘူး။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေပြန်လည်အခြေချရေးမှလည်းသူတို့စံတာနဲ့အညီဖြစ်ရမယ်လို့ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးယူဆအဆူလာမူလာကပြောဆိုလိုက်ပါတယ်။6ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရေရှည်ဖြည့်ရှင်းချက်ထွက်ပေါ်လာရေးအတူပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မတ်သိန်ခီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်နဲ့အရေးပေါ်အကူအညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအဆူလာမူလာရဲ့မေလ9ရက်နေ့ကနေ14ရက်နေ့အထိ6ရက်တာမြန်မာခီးစဉ်အတွင်းမှာတော့ရခိုင်နဲ့ကချင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်တွေတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့လည်းရခိုင်ကချင်နဲ့ရှမ်းပြည်နယ်တွင်ကအိုးအိမ်စွန့်ခွာထွက်ပြေးရသူတွေအရေးဆွေးနွေးခဲ့ပါတယ်။ နိုင်ငံတော်ကပြည်ပခတန်ခံရသူတွေအကာအကွယ်မဲ့သူတွေကိုကာကွယ်ပေးရင်းနဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေရေရှည်ရရှိရေးလိုအပ်ချက်တို့ကိုအလေးပေးတိုက်တွန်းခဲ့ပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအရေးရေရှည်ဖြည့်ရှင်းချက်တည်းထွက်လာဖို့အနာပိုင်တို့အနေနဲ့သက်ဆိုင်သူတွေဘေးတင်သူတွေနဲ့အတူဆက်လက်ဆောင်ရွက်ဖို့လည်းပြောဆိုခဲ့တာပါရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့တော့မစ်မူလာတွေ့ခွင့်မရခဲ့ပါဘူးဒါပေမဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာအရက်သားတွေကိုအကာအကွယ်ပေးရေးသက်ဆိုင်သူတွေအလုံးတာဝန်ခံကြဖို့တိုက်တွန်းခဲ့ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရFarhin Haka ပြောပါတယ
် Ms. Mueller said that she remains extremely concerned about the upsurge in violence in Rakhine and Kachin states which is displayed
ပြည်ထောင်လာတွင်လူပေါင်း 3,000 ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ရခိုင်နဲ့ကချင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပြင်းထန်လာတဲ့အပေါ်အထူးစိုးရိမ်စရာဖြစ်ကြောင်း Ms. Mueller ကပြောပါတယ်ရဲသားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းထောက်ကူမှုတွေကိုဝင်ရောက်ခွင့်ရဖို့သက်ဆိုင်သူအလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုလိုက်နာကြဖို့လဲသူကတိုက်တွန်းပါတယ
်အခုနောက်ပိုင်းအိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေမှာလိုအပ်ချက်တွေကိုနောက်6လစာဖြည့်ဆည်းနိုင်ဖို့အတွက်လဲရန်ပုံငွေရမယ့်နည်းလမ်းတွေကိုကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆိုင်ရာယုံလက်အောက်ကအရေးပေါ်တုံ့ပြန်ကင်တွယ်ရေးရန်ပုံငွေအဖွဲ့နဲ့မြန်မာလူသားချင်းစာနာထောက်ကူမှုဆိုင်ရာရန်ပုံငွေအဖွဲ့MHF တို့စဉ်စားသုံးသပ်နေကြောင်းလည်းပြောပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအနေနဲ့သူတို့ဆန္ဒအလျောက်ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်တဲ့အညီဌာနပြန်ခွင့်ဒါမှမဟုတ်လဲသူတို့စိတ်ကြိုက်နေရမှာပြန်လဲအခြေချခွင့်ကိုလည်းမစ်မူလာကအလေးပေးဆွေးနွေးခဲ့ကြောင်းခီးစဉ်အပြီးထုတ်တဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆန္ဒရုံးရဲ့ကြေညာချက်မှာဖော်ပြပါတယ်။ရခိုင်နဲ့ကချင်ပြည်နယ်ကိုကိုယ်တိုင်သွားခဲ့တဲ့မစ်မူလာကဘာတွေတွေ့ရှိခဲ့တယ်လဲဆိုတာကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟင်ဟတ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် More than 270,000 people are internally displaced including the 128,000 Rohingya and Kamaan people who remain confined
ရခိုင်ပြည်နယ်တွင်းကစခန်းတွေထဲမှာကန့်သတ်ခံထားရတဲ့ရိုဟင်ဂျာနဲ့ကမန်လူဦးရေ 328,000 အပါအဝင်လူပေါင်း 39,000 ကျော်ဟာနိုင်ငံတွင်းအိုးအိမ်ဆွန့်ခွာနေထိုင်နေကြတော့မှဖြစ်ပါလေ။စခန်းတွေပိတ်သိမ်းမှုတိုင်းမှာလွတ်လပ်စွာသွားလာခွင့်ဝန်ဆောင်မှုတွေရရှိခွင့်နဲ့အလုပ်ကိုင်ခွင့်လန်းတွေတိုးတက်ရရှိမှုတွေရှိစေရမယ်လို့မစ်မူလာကအလေးပေးပြောပါလေ။စခန်းပြင်မှာနေကြတဲ့ရိုဟင်ဂျာတွေလည်းအလွန်အမင်းအခက်တွေ့နေကြတော့မှဖြစ်ပြီးတော့သူတို့အတွက်လည်းအခုလိုဆောင်ရွက်ပေးမှဖြစ်တယ်လို့သူကမှတ်ချက်ပေးပါလေ။နောက်ထပ်ဆောင်ရွက်ဖို့သူတိုက်တွန်းတဲ့အချက်ကတော့အိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေအကာအကွယ်မဲ့မှုတွေရဲ့ဇင်းမြစ်ကိုဖြည့်ရှင်းနိုင်ရေးရခိုင်ကြိုင်ပွဲကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့ဖြစ်ပါလေ
။နိုင်ငံတော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ 2,800 အရေးဖြည့်ရှင်ဖို့မြန်မာအစိုးရကအမျိုးသားမဟာဗျူဟာတည့်ရက်ချက်မှဆောင်ရွက်နိုင်ရေးလုပ်နေတာတွေကိုကြိုဆိုကြောင်းအိုးအိမ်ဆွန့်ခွာထွက်ပြေးရမှုရဲ့ဈေးမြစ်ကိုဖြည့်ရှင်နိုင်ရေးလက်တွေ့အကောင့်ထဲဖော်ဖို့အရေးကြီးကြောင်းခီးစဉ်အပြီးထုတ်တဲ့ကြေညာချက်မှပြောဆိုထားပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေစီကိုတွားရောက်အခုညီပေးခွင့်ရရေးကန့်သက်ချက်တွေလှုပ်ထုံးလုံးကြီးတွေကရှုပ်ထွေးလွန့်တယ်လို့အကူအညီပေးရေးဆောင်ရွက်နေသူအများပြားထံကကြားသိရပြီးအကူအညီပေးရေးမှာလွယ်ကူအောင်လုပ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ကချင်ပြည်နယ်တဲကအခြေအနေတွေအခက်အခဲတွေရှိနေစေဆိုပေမဲ့လူသားချင်းစာနာကူညီမှုဆိုင်ရာဆောင်ရွက်ချက်တွေအပေါ်မှာတော့တိုးတက်မှုတွေရှိကြောင်းနဲ့တပ်မတော်ဘက်ကရှမ်းနယ်ကချင်ပြည်နယ်တို့မှာတဖက်သက်အပြည့်အခက်ရက်စဲမှုအပေါ်မှာကြိုဆိုကြောင်းနောက်ထပ်ထပ်တိုးဖို့ကိုလည်းမျှော်လင့်ကြောင်းကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မူလာကကြေညာချက်မှပြောဆိုထားပါတယ်ရှင
်မတ်တန်ကီထိုင်ပြောပြသွားတာပါရှင်အခုဖိလစ်ပိုင်ရဲ့နိုင်ငံရေးဘက်ကိုလည်းအလှည့်ပေးပါမယ်ရှင်ဖိလစ်ပိုင်နိုင်ငံကလွတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေမှာသမ္မတဒူတာတေးကထောက်ခံပေးထားတဲ့လွတ်တော်အမတ်တွေအနိုင်ရခဲ့တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်တရုတ်ဘက်ကိုယိမ်ပြီးတခါမူရစ်ဆေးဝါးနှိမ်နှင်းမှုတွေကိုခက်ကြမ်းကြမ်းလုပ်တဲ့သမ္မတဒူတာတေးရဲ့အာဏာကပိုးပြီးတော့ခိုင်မာလာမယ့်သဘောရှိနေပါတယ်ဒီအကြောင်းသတင်းတော့ Rap Jennings ရဲ့သတင်းလွှာကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင
်တနင်္လာနေ့တုန်းကကျင်းပခဲ့တဲ့ဖိလစ်ပိုင်နိုင်ငံကလွတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေရဲ့မဲရလက်တွေမနေ့တုန်းကထွက်လာခဲ့ပါတယ်ဒါပေမဲ့တရားဝင်ကြေညာချက်တော့မဟုတ်သေးပါဘူးဒီရလက်တွေအရ အနိုင်ရတဲ့အထက်လွှတ်တော်အမတ်12ဦးမှာ6ဦးကသမ္မတရော်ဒရီဂိုဒူတာတေးကအားပေးထောက်ခံထားတဲ့အမတ်တွေဖြစ်နေပါတယ်။တင်းလာနေလုံကတညာလုံးမဲတွေရေတွက်ခဲ့ပြီးတော့ထွက်ပေါ်လာတဲ့ရလဒ်တွေအရအတိုက်ခံဘက်ကတဦးမှနိုင်မရပါဘူး။အခုရွက်ကောက်ပွဲမှာလက်လက်နေတဲ့အထက်လွှတ်တော်အမတ်နေရာ24နေရာကိုဝင်ပြီးတော့ရှင်ပြိုင်သူပေါင်း62ဦးရှိပြီးတော့လောဆယ်အနိုင်ရသူ12ဦးကတော့တတိပုဂ္ဂလအမတ်3ဦးနဲ့သမ္မတဒူတာတေးထောက်ခံတဲ့အမတ်6ဦးတို့ပဲဖြစ်ပါတယ်။အဲ့ဒီအမတ်6ဦးကထက်လွှတ်တော်တက်တန်း6နှစ်မှာ3နှစ်တောင်ယူထားပြီးတဲ့သူတွေပါ။ဖိလစ်ပိုင်နိုင်ငံရဲ့အခုလွတ်တော်တက်တန်းဝက်ရွေးကောက်ပွဲကတော့သမ္မတကိုထောက်ခံသူနဲ့ဆန့်ကျင်သူအကြားပြိုင်တဲ့ပွဲပါပဲလို့ဖိလစ်ပိုင်နိုင်ငံဒယ်လာဆလီတက်တိုကနိုင်ငံရေးသိပ္ပံပေါ်မောက်ခအန်တိုနီယိုကွန်တာရက်စ်ကပြောပါတယ
် controversial candidates but the people seem not to care
ရွေးကောက်ပွဲမှာဝင်ပြိုင်ကြတဲ့သူတွေနဲ့ပတ်သက်ပြီးအငြင်းပွားစရာတွေရှိနေတယ်ဆိုပေမဲ့လည်းပြည်သူတွေဂရုစိုက်တာကတော့သမ္မတကိုဘယ်သူတွေကထောက်ခံပြီးဘယ်သူတွေကဆန့်ကျင်တယ်လဲဆိုတာကိုပဲအခြေခံအဖြစ်ကြည့်ကြတာပါအခုထွက်ပေါ်လာမဲ့ရွေးကောက်ပွဲရလဒ်ကသမ္မတဒူတာတေးရဲ့လှုပ်ရက်တွေအပေါ်လူလူဆန္ဒခံယူပွဲလုပ်ပြီးအတိအမှတ်ပြုတ်လိုက်တဲ့သဘောပါပဲ
ထွက်ပေါ်လာမဲ့ရွေးကောက်ပွဲရလဒ်တွေကသမ္မတဒူတာတေးရဲ့ရွေးချက်ကိုအပြည့်အဝလှုပ်ဆောင်နိုင်အောင်ပို့ပြီးတော့ယုံကြည်မှုတွေပေးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ်သမ္မတဒူတာတေးအစိုးရကတောင်တရုတ်ပင်လယ်တွင်းသူပိုင်နဲ့ကိုပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာရင်းနှီးတဲ့သဘောတောင်ဝေးရှာဖွေတူးဖော်ရေးတွေကိုတရုတ်နိုင်ငံနဲ့အတူပူးပေါင်းလှုပ်ဆောင်မှုမျှော်လင့်ထားတာပါ2016ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံအတွက်ဒေါ်လာ24ဘီလီယံအကူအညီပေးဖို့တရုတ်ဘက်ကကတိပြုခဲ့ပါတယ်။အဲ့ထက်ကငွေတချို့ကသမ္မတဒူတာတေးရဲ့အခြေခံအဆောက်အဦပြုပြင်ရေးစီမံကိန်းတွေအတွက်ဖြစ်ပါလိမ့်မယ်။ဒေသခံသတင်းမီဒီယာတွေရဲ့ဖော်ပြချက်တွေအရဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးဝါးနှိမ်နှင်းမှုတွေကြောင့်သေဆုံးသူပေါင်း9000ကျော်ရှိတယ်လို့ဆိုပေမဲ့သမ္မတဒူတာတေးကတော့သူ့ရဲ့မူရစ်ဆေးဝါးနှိမ်နှင်းမှုတွေကိုဆက်ပြီးတော့လုံသွားမဲ့သဘောရှိနေပါတယ်။အခွန်ကောက်ခံမှုဆိုင်ရာဥပဒေတွေကိုလည်းသမ္မတဒူတာတေးကပြုပြင်မှုလုပ်နေတာပါဒီလိုပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်မှုထက်လွှတ်တော်မှ24ဦးတည်းက50ရာခိုင်နှုန်းကနေပြီးတော့85ရာခိုင်နှုန်းလောက်အထိထောက်ခံမှုတွေရဖို့လိုနေပါတယ်မြို့တော်မနီလာတဝိုက်ကမဲပေးကြသူတွေကတော့သမ္မတဒူတာတေးလက်ထက်မှာမူရစ်ဆေးဝါးတွေပိုကင်းစင်လာပြီးတော့စီးပွားရေးလည်းပိုကောင်းလာတယ်တခြားအထောက်ပံ့တွေလည်းပိုပြီးတော့ရလာတယ်လို့မနီလာမြို့နားကမဲပေးခဲ့သူမေအစ်ဇ်ဘလာကပြောပါတယ
် Many buildings many jobs the children
သောအုံတစ်တွေလည်းအများကြီးပေါ်လာတယ်။အလောက်ကင်တွေလည်းအများကြီးရှိလာတယ်။ကလေးတွေကျမတို့ရဲ့ចောင်းသူចောင်းသားတွေလည်းလာစဉ်ထောက်ပံ့ကြည်ရလာတယ်။ကျမရဲ့အထောက်အကူတွေလည်းလာနေပါပြီ
။တကယ်တော့သမ္မတဒူတာတေးပေါ်မှာလူတွေရဲ့ထောက်ခံမှုတွေကပိုပြီးတော့တိုးလာနေတာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကသူ့ကိုသဘောကျထောက်ခံမှုဟာ80ရာခိုင်နှုန်းရှိခဲ့ရာကဒီဇင်ဘာလမှာ84ရာခိုင်နှုန်းအခု2019ခုနှစ်ဆန်းပိုင်းမှာတော့သမ္မတရဲ့လောက်ရတေးပေါ်ထောက်ခံခြင်းနဲ့မှုတွေက89ရာခိုင်နှုန်းအထိတက်လာခဲ့ပါတယ်။အတိုက်ခံတွေဘက်ကသမ္မတဒူတာတေးကိုဝေဖန်နေကြတယ်ဆိုပေမဲ့တကယ်တမ်းမှာတော့မထီရောက်ပါဘူးလို့စင်ကူတက်တိုမူဝါဒရေးရာဌာနကတွဲဘက်ပေါ်မခဖိလစ်ပိုင်လူမျိုးအက်ဒရာဒိုအာရာလေးကပြောပါတယ
် The opposition has not done a good job of portraying themselves in a more
အတိုက်ခံတွေဘက်ကတော့သူတို့ကသူတို့ယူသားတယ်လို့ဆိုပြီးသမ္မတဒူတာတေးကတရုတ်နဲ့နှိစက်တဲ့ကိစ္စသူ့ရဲ့ပြင်းထန်တဲ့မူရစ်ဆေးဝါးနှိမ်နင်းတဲ့ကိစ္စတွေကိုဝေဖန်ပြောဆိုနေပေမဲ့တကယ်တမ်းထိထိရောက်ရောက်မလုပ်နိုင်ကြပါဘူးတိုက်ခန့်တွေရဲ့ဝေဖန်ထောက်ပြချက်တွေကသမ္မတဒူတာတေးကိုဘာမှမဖြစ်စေပါဘူ
းရွေးကောက်ပွဲရလဒ်တွေကိုတရားဝင်ကြီးညာတဲ့အခါမှာအခုထွက်နေတဲ့စီးရင်တိုင်းသမ္မတရဲ့လူတွေသာအနိုင်ရမယ်ဆိုရင်တော့အခြေခံဥပဒေပြင်ဆင်ရေးပါဝင်တခြားဘူဝါဒပြောင်းလဲမှုတွေလုပ်ဖို့သမ္မတဒူတာတေးမှာပို့ပြီးတော့အရှိသွားနိုင်ပါလေအသက်6နှစ်အရွယ်ကလေးကစားပြီးဖန်စီရေးယူခွင့်ရှိရေးဖျက်သိမ်းထားတဲ့တေးတန်ချမှတ်မှုကိုပြန်ပြီးတော့အသုံးပြုရေးစတာတွေကိုလှုပ်လာနိုင်ပါလေဖိလစ်ပိုင်အောက်လွှတ်တော်တွက်လဲတင်းနေတာနေတော့ကမဲတွေပေးခဲ့ကြပြီးတော့အဲ့ဒီမှာလဲသမ္မတဒူတာတေးကိုထောက်ခံသူတွေအများစုကပဲအနိုင်ရထားပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယနိုင်ဝက်စာအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြားကောက်နှုတ်ချက် American Indian 3 English သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကန်ပြန်လဲထုတ်လွှင့်ချက်မှာတော့
တယ်လီဖုန်းမပါဘူးတယ်လီဖုန်းကိုနားမထောင်ရဘူးအီလက်ထရိုနစ်ပစ္စည်းတွေနဲ့အထောက်မထောက်လိုက်ရဘူးနော်မဖြောက်ဖြစ်ရဘူးနိုင်ငံသားတို့မိသားစုတွေရဲ့
ဥပဒေပညာရှင်ဦးကြည်ညင်ဦးကြည်မြင့်ဖြစ်ပါတယ်ရှင်ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်နဲ့ထောက်လှမ်းရေးတွေရဲ့လှုပ်ရက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာကိုနားဆင်ကြားရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းကောက်နှုတ်ချက်တွေကိုမူလစာမရှင်ရဲ့အပေါ်မပြည့်ဦးကျော်စံနဲ့တန်တိုင်းနဲ့အတူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြားရမှာပါရှင်
မြန်မာနိုင်ငံမှာသနာကျင်နာမှုပြတ်သက်ခံရတဲ့အထက်ရိုဟင်ဂျာမပါဘူးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာရဲ့ Editor အဖွဲ့ StraitsTimes.com မှာဖော်ပြပါရယ်ပူလီဇာဆူရသတင်းနောက်နှုတ်ကိုလွှတ်ပေးလိုက်ကြဟာမြန်မာနိုင်ငံရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးဆိုတဲ့အမှောင်တဲကမျှော်လင့်ချက်ရောင်ကြီးဖြစ်တယ်လို့စရေးပါရယ် Reuters သတင်းဌာနနဲ့တကွာတခြားမီဒီယာအသိုင်းအဝိုင်းတွေလူခွင့်ရေးအဖွဲ့တွေရဲ့မဆုံးမနစ်ဖိအားပေးမှုကြောင့်ပြန်လွတ်လာတာလို့ဆိုပါရယ်သူတို့ထောင်ကြခံရတာဟာရိုဟင်ဂျာမွတ်စလင်ဆယ်ဦးကိုလူညုံရေးတပ်ဖွဲ့ဝင်တွေကစက်ဖြတ်နေတာဖော်ထုတ်ရတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။ဒီလူဆယ်ဦးကိုစက်ဖြတ်တာဟာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားခဲ့ရတဲ့လူခွန်သိန်းကျော်ပေါ်ရက်ဆက်ကြမ်းကြုတ်မှုတွေအနေနဲ့တခုမျှသာဖြစ်ပါတဲ့။ဒီကိစ္စကိုနှုတ်ဆက်နေတဲ့အတွက်ဒေါန်ဆန်းစုကြည်စီကနိုဘယ်ညဏ်ရဆုပြန်လဲယူသိမ်းဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုခဲ့ကြတယ်လို့လည်းရေးထားပါတယ်။သူ့အဆိုအရတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအသီးမှတ်မပြုတဲ့အပြင်ဒီလုပ်ရက်တွေဟာ 2016-2019 ကအာဆာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်တာပဲဖြစ်တယ်လို့ဆိုထားပါသေးတယ်။စစ်သွေးကြွတွေဟာရိုဟင်ဂျာစီးရနိုင်ငံထူထောင်ရေးအတွက်တိုက်ခိုက်နေတာတောင်းမှမဟုတ်ဘဲနိုင်ငံသားရုပ်သိမ်းခံထားရတဲ့နိုင်ငံမဲ့တွေရဲ့လွတ်လပ်ခွင့်ကိုတောင်းဆိုနေရယူမျှတာဖြစ်ပါသေးတယ်။မြန်မာအစိုးရကတော့ဒါကိုလုံးဝမျက်ကွယ်ပြုထားတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့ရက်စက်မှုကိုရဆိုင်ကြဖို့ကမ္ဘာနိုင်ငံတွေကတောင်းဆိုတာတွေကိုထိုင်းအပါအဝင်တခြားအာဆီယံနိုင်ငံတွေကလည်းနှုတ်ဆက်နေကြပါသေးတယ်။အင်ဒိုနီးရှားကတော့ဒီပြဿနာကိုအပြုသဘောအဖြစ်ရှာဖို့ကြိုးပမ်းနေချင်းမလေးရှားဝန်ကြီးရောဟောင်းနာဂျစ်ရာဇက်ကဒရင်းညာတွေကိုထောက်ခံပြီးနိုင်ငံရေးအမြတ်ထုတ်ဖို့ကြိုးပမ်းတယ်လို့ဆွဆွဲခံခဲ့ရတယ်လို့ဆိုပါတယ်။အခုဝါလုံးနဲ့ကျော်စုဦးတို့ကိုလွှတ်လိုက်ကြဟာမြန်မာအစိုးရကတရားမမျှတတဲ့ဥပဒေတွေသတင်းလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်မှုတွေကိုကျင့်သုံးနေတဲ့လှုပ်ဆောင်နေတဲ့ဆရာကိုဝန်ခံတာလုံးဝမဟုတ်ပါဘူးတဲ့။ယခင်အစိုးရလိုပဲအနောက်နိုင်ငံတွေရဲ့ PR တွေကိုဒေါအောင်ဆန်းစုကြည်အစိုးရကဖိစန်းနိုင်တာဟာတရုတ်ရုရှားတို့နဲ့နှိစက်မှုလက်ရှိထိုင်းစစ်အစိုးရနဲ့ရင်းနှီးမှုတွေကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်။နိုင်ငံမဲ့ရိုဟင်ဂျာတွေကိုကမ္ဘာကအကာအကွယ်မပေးနိုင်တဲ့အတွက်နောက်မျိုးဆက်သစ်အစာတွေဟာပူအစွန်းရောက်တဲ့နှီးတွေကိုသုံးလာခဲ့ရင်အံ့ဩစရာမဟုတ်ဘူးလို့လည်းဆိုထားပါတယ်။သတင်းနောက်နှစ်ယောက်ကိုလွှတ်လိုက်ုံနဲ့မြန်မာအစိုးရဟာချင်းကပ်မှုတွေပြောင်းသွားပြီလို့မယူဆသင့်ပါဘူး။ပဲပေါင်းစုံကတိုးတက်မှုကိုမမြင်ရသမျှဒေါအောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံအုပ်ချုပ်သူတွေနဲ့စစ်တပ်အပေါ်ဖိအားပေးမှုတွေကိုမယုံသိမ်းသင့်ဘူးလို့လည်းစုံစမ်းရေးသားထားပါခင်ဗျာ
။အဒါနီစီးပွားရေးလုပ်ငန်းအုပ်စုဟာမြန်မာနိုင်ငံမှာကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖွင့်တော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ The Hindu Business Line Online သတင်းစာမှာပါတဲ့ဆောင်းပါးတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာကုန်တင်ကုန်ချစိတ်ကမ်းတစ်ခုတည်ဆောက်ဖို့အတွက်အင်္ဂါနေ့မှာပဲအတည်ပြုချက်လက်ခံရရှိထားပြီးဖြစ်ကြောင်းနဲ့အစချီထားပါတယ်။ဒါဟာအဒါနီအဖွဲ့ကဩစတြေးလျမှာစောက်လုပ်ပြီးတဲ့နောက်ဒုတိယမြောက်ဖြစ်ပါတယ်။အခုလုပ်ငန်းဟာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဩစတြေးလျ၊အမေရိကန်နဲ့ကုလသမဂ္ဂဒါမှမဟုတ်တခြားနိုင်ငံတကာရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုချိုးဖောက်ရမှာကြပါဘူးလို့အဲ့ဒီကုမ္ပဏီကပြောထားပါတယ်။အဒါနီကုမ္ပဏီကသူတို့အဖွဲ့လိုက်နာကျင့်သုံးဖို့အတွက်နိုင်ငံတကာယင်းနှိမ့်ညွတ်မှုအလုံးအတွက်အိန္ဒိယနိုင်ငံရဲ့ငွေစုငွေကြေးနဲ့နိုင်ငံခြားငွေလဲလှယ်မှုဆိုင်ရာဘုတ်အဖွဲ့ရဲ့လမ်းညွှန်ပြဋ္ဌာန်းချက်တွေနဲ့တခြားအဓိကကြတဲ့နိုင်ငံတကာလမ်းညွှန်ချက်တွေရှိထားပြီးဖြစ်တဲ့အကြောင်းဒီသဘောတူညီချက်အတည်ပြုချက်ရပြီဆိုရင်အာဏာပိုင်အဖွဲ့အစည်းတွေကိုအသိပေးသွားမှာဖြစ်ကြောင်း
အဒန်နီကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုမြန်မာနိုင်ငံမှာအဒန်နီလုပ်ငန်းအဖွဲ့ရဲ့ကုန်တင်ကုန်ချစိတ်ကမ်းစောက်လုပ်ရေးအတွက်အမေရိကန်ဒေါ်လာတန်290အကုန်ကျခန့်မှဖြစ်တဲ့အကြောင်းဒေတာရင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။အဒန်နီကစောက်လုပ်မဲ့ကုန်တင်ကုန်ချစိတ်ကမ်းကိုတော့မြန်မာစီးပွားရေးဥပိုင်ကော်ပိုရေးရှင်းကပိုင်နေမြေအေက90ပေါ်မှာ290သဘောတူညီချက်နဲ့တည်ဆောက်မှာဖြစ်ပါတယ်ရှင်။ဖီယိုရဲ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ်။ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကနေ့တင်ပြမယ် Idiom အသုံးက
Hit below the belt
ဖြစ်ပါတယ်။စာလုံးပေါင်းကHIT, hit ga, yaita, tira, tora, BELOW, below ga, aupe, THE, the BELT, belt ga, kaba suro, sakwai tungye, dayai, dibe ga, kaba aupangu, tora bo. Di donga, lewi buegani, sinte la relu, shimpia biasi, lewi bue simi dwi ya, lewi todu dwi ha,လူကိုအန်ဒီအဖြစ်စီမဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုထိုးဝင်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုင်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါတယ်နေ့စဉ် ADM အသုံးမှာလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူကိုထိခိုက်နင်နာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မလုပ်တင်တဲ့အပြုမူပါပဲ။ဂျိန်းကနေမကောင်းဖြစ်နေလေတော့သူ့ဘောအလုံးပုံချတာတော့မတရားဘူးပေါ့လို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူဘောမတရားနည်းနဲ့အနိုင်ယူတဲ့ဆိုရင် ADM အသုံးရဘယ်လိုပြောမလဲ။
Hit below the belt.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြပြီးတဲ့နောက်အခုကိုသားညို့ဦးစီစဉ်ထုတ်လွှင့်ပေးထားတဲ့အင်္ဂါညတိုက်ရိုက်လေးလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပုတ်ကူရီလွတ်လပ်ခွင့်နဲ့ဒီထောက်လိုင်းရီရဲ့လုပ်ရပါပြည်သူကနေပြီးတော့ရွေးချယ်တဲ့လွတ်တော်ကူစလေတွေကိုဆရာဖဆစ်ဖက်ထောက်လိုင်းရီကလိုက်လံစောင့်ကြည့်သတင်းယူနေတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွတ်တော်မှာမိကွန်းထွက်လာတာနဲ့အတူပဲတာမန်လူလူကြားမှာရောဒီစစ်ထောက်လိုင်းရီတွေရဲထောက်လိုင်းရီတွေရဲ့လုပ်ရတဲ့ပတ်သက်လို့မိကွန်းထုတ်စရာတွေဖြစ်လာပါတယ်လွှတ်တော်မှာပြဋ္ဌာန်းပြီးသားဖြစ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရည်ဥပဒေအရဆိုရင်တော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရုံခံလိုက်တာတွေစုံစမ်းထောက်လှမ်းတာတွေကိုကန့်သတ်တမျက်ထားပါရယ်။ဒါကြောင့်မလို့လက်ရှိထောက်လှမ်းရေးအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။အခုအင်္ဂါနေ့တည်းလေးလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါရယ်။အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါရယ်။ပထမတူကတော့ပြည်တော်စုရှိနေများနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါရယ်။ဦးကြည်မြင့်မှာလေးလိုင်းပေါ်မှာရှိပါရယ်။နောက်၂ဦးကတော့လွှတ်တော်ကုစလေဖြစ်ပါတယ်ပထမတူကတော့ဒီကော့တောင်းမျိုးနယ်ကပြည်သူ့လွှတ်တော်ကုစလေဥခင်စောလေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒီရောင်တိုင်းလွှတ်တော်ကမင်္ဂလာတညမျိုးနယ်လွှတ်တော်ကုစလေဥလှထီးသုံးယောက်စလုံးလေလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဆရာဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကြည်မြင့်ကြားပါလားခင်ဗျာ
ကြားပါခင်
ဗျာโอเคပြောမဆိုရင်ဒီဥပဒေကလွှတ်တော်မှာနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ရေးဥပဒေလွှတ်တော်မှာတော့ပြဋ္ဌာန်းပြီးသွားပြီပေါ့တကယ်တမ်းဒီဥပဒေတက်ဝင်လာဖို့ဆိုတာကဒီလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေရဲ့လောရက်ကပို့ပြီးတော့အရေးကြီးနေပါတယ်အဲ့တော့လက်တလောအချိန်ဒီမှာဒီဥပဒေပို့လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကလိုက်နာတာရှိလားဦးကြီးမြင့်ဥပဒေရသုံးသပ်မိတာလေးပြောပါအောင်ခင်ဗျအ
ဲ့
အဲ့ဒီလိုမလိုက်နာမှာဆိုလို့ဟိုဒီဥပဒေပြဋ္ဌာန်းတာပေါ့ဗျာအဲ့ဒီဥပဒေမှာဆိုလို့ရှိရင်အခန်း6ခန်းပါပြီဥပဒေပုံမှာ73ခုပါပါအဲ့ဒီမှာအဓိကအရေးကြီးဆုံးတော့အခန်း၄တာမီချင်းများအဓိကပါအဲ့ဒါပါလဲဆိုရင်နိုင်ငံသားတူရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ချက်ဖြစ်စီသောသို့မဟုတ်ဂုဏ်သိက္ခာထိခိုက်စီသောနောက်ရခံစောက်ကြည့်ခြင်းစုံထောက်ခြင်းနဲ့စုံစမ်းခြင်းမပြုရာဆိုတာအဲ့ဒါတော့ကျွန်တော်တို့ပုံမှန်၈ခါဝေးမှာပါပါတယ်ခင်ဗျအဲ့တာမီချင်းများဥစ္စာအဓိကပါပဲအဲ့မှာစာရီဖုန်းပါဘူးတယ်လီဖုန်းကိုနားမထောင်ရဘူးအီလက်ထရိုနစ်ပစ္စည်းတွေနဲ့ထောက်မထောက်လိုက်ရဘူးနော်မဖြောက်ဖြစ်ရဘူးနော်နိုင်ငံသားတို့မိသားစုတွေရဲ့ဂုဏ်သိက္ခာကိုထောက်ထားရမယ်အင်းဒီဝင်းချလို့ရှိရင်သက်သေတွေပါရမယ်ဘယ်လိုအဲ့လိုဟာမျိုးတွေတိတိကျပြဋ္ဌာန်းတာပါလေသို့တော်လည်းရဲတပ်ဖွဲ့ကတော့တက်နိုင်သမျှဒီကိစ္စကိုလိုက်နာတာသို့တော်လည်းဒီ၆လိုင်းအဖွဲ့အစည်းဖြစ်တဲ့စဖားကတော့ဒါကိုလုံးဝမလိုက်နာဘူးဆိုတာကိုကျွန်တော်အတိအကျသိရပါတယ်အဲ့ဒါကလည်းဆိုတော့လွတ်တော်တွေမှာဖြည့်ကြားကြည့်ရအောင်ကျွန်တော်တို့ပြင်ပသတိနေရအောင်တွေ့ရပါတယ်ဆိုတာကိုကျွန်တော်ပထမပြောပြရစီခင်ဗျာ
ဟုတ်ကဲ့တခြားရေဘဆိုင်ရာထောက်လိုင်းကြီးအဖွဲ့အစည်းတွေကရောဥမာ SP တို့ဘာတွေရောသူတို့ရောလိုက်နာရလားခင်ဗျာ
အဲ့ဒါကတော့ဒီလိုရှိပါတယ်သူအထူးသဖြင့်က SG ရတို့ BSI တို့ကပဲထောက်လန်းတာတွေရှိတော့ရှိတယ်ဒါပေမဲ့ပေါ်ပေါ်တင်တင်မဟုတ်ဘူးအဲသူတို့ကတော့ခုအစအဖားတွေကတော့ပေါ်ပေါ်တင်တင်လုပ်နေတာဖြစ်တယ်အဓိကအချုပ်ကတော့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေပေါ့လေအဲ့ထောက်လန်းခံရတဲ့လူတွေရဲ့သဘောတူညီမရဘဲနဲ့ဘာမှထောက်လန်းလို့မရဘူး SG လည်းမရဘူးစာဖာလည်းမရဘူး PSI လည်းမရဘူးကျွန်တော်တွေ့တာကတော့အားလုံးလူလူပဲအဲ့ဒါကိုလုပ်နေတာကိုတွေ့ရတယ်ဗျ
အဲ့တော့ဒီဥပဒေထွက်လာပြီးမှချိုးဖောက်တဲ့အပေါ်မှာအရေးယူစံပြအရေးယူတာမျိုးတွေရောရှိပါလားခင်ဗျအ
ဲ့အဲ့ဒါနဲ့ပတ်သက်လို့ဗဟန်းမှာအဲ့လိုအမှုတမှုဖြစ်တယ်ဗျအဲ့အမှုတမှုဖြစ်တဲ့အခါကျတော့ကျွန်တော်မှတ်မိတော့ကတော့ဦးကျော်မင်းဆွေတို့နဲ့လည်းပါတယ်အဲ့ဒီအမှုတစ်ခုမှာတက်မတော်ကနေပြီးတော့တရားစွဲတာပေါ့ဗျာအဲ့ဒါကိုသတင်းတောက်တီကတရားအောင်မှာစုကြတယ်ဗျာကမ္ဘာစဲတန်းဘက်ကအဲ့စုတာကိုသူတို့ကချင်းတဲ့ဥစ္စာကိုအဲ့တက်မတော်ထောင်းလိုက်ရပြောင်းမဲ့ဓာတ်ပုံတွေရိုက်အဲ့ဒါကိုတွေလုတ်တယ်လုတ်တဲ့ခါကျတော့အဲ့အနေသူပုပ်ကိုဆိုင်ရာဥပဒေတဲ့တရားစွဲမယ်ဆိုပြီးတော့သူကျွန်တော်ကြူရောက်လာကြတယ်ရောက်လာကြပြီးတော့ကျွန်တော်အကြံဉာဏ်တောင်းတယ်ကျွန်တော်အခြားရေးပြလိုက်တယ်အတတရားစွဲလို့ရတယ်ဒါလည်းလို့မရဘူးဆိုပြီးဘာရဲစကားကအမှုဖွင့်တဲ့ခါမှာဖွင့်မပေးဘူးဗျာအဲ့အဲ့ဒါကိုကျွန်တော်လက်တွေ့တွေ့ခဲ့ရတယ
်ဟုတ်ကဲ့ပါခင်ဗျာဒါကတော့ဟိုပြောင်းစုရှင်းနေများနဲ့ဥပဒေထောက်ကူများအဖွဲ့အားဥက္ကဋ္ဌပါဦးကြည်မြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်လွှတ်တော်အမှတ်တွေကိုပြန်ပြီးအလှည့်ပေးကြပါမယ်အရင်ဆုံးကော့တောင်းမြို့နယ်ကပြည်သူ့တော်ကုစလေဥခင်စော်လေးလိုင်းပေါ်မှာရှိပါတယ်ဥခင်စော်ကတော့ပြီးခဲ့တဲ့ပတ်တုန်းကလွှတ်တော်မှာဒီမေကွန်မေးလိုက်တဲ့လူပါအတိအကျတော့စားအဖထောက်လိုင်းရေးကနေပြီးတော့ဒီလွှတ်တော်အမှတ်တွေကိုနောက်ရောက်ခံလိုက်တာနဲ့ပတ်သက်လို့မေကွန်မေးခဲ့ပါတယ်အဲ့တော့ကျွန်တော်တို့သိရတော့တမရဘဲကလည်းဒါကိုပြန်လဲဖြေးချကုစလေကနေပြီးတော့ပြန်လဲဖြေးချတဲ့မျိုးရှိပါတယ်ဥခင်စော်ကတော့သူဖြေးချသွားတဲ့အပေါ်မှာကျင်းတဲ့အာရမှုရှိရလားဥခင်စော်ရဲ့အမြင်သိကြပါမယ်
ကျင်းလာအားမှုမရှိပါဘူးခင်ဗျာ။ဟမ်ကျင်းလာအားမှုမရှိဘူးဆိုတာကျွန်တော်ကျွန်တော်ပြောတဲ့မိကုန်းကတူကသူစစ်ဆန်ရလူကြီးပဲလွတ်တော်ကြီးလည်းများတော့စောက်ကြည့်ချင်းဒီရေရည်ကြီးနေဒီနေ့ရည်ရည်ရှိရှိနေဒီကောင်းတော့လွတ်တော်ကြီးလည်းများစောက်ကြည့်ချင်းသူကြုံပြစ်တယ်သူကစီသွားတာဒီရေရည်ကြီးမှာနိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုတကယ်ပြီးဥပဒေအသတ်ပြီးချိုးဖောက်ပြီးဆိုနိုင်မှမဟုတ်ကြောင်းဆိုတော့အဲ့လိုဒီဘက်လေးဖြေပါတယ်။နောက်တစ်ခါကျွန်တော်ဆက်ဆက်တဲ့၄ကုန်း၄တဲ့ခါကျတော့ဟာဒီပုဂ္ဂိုလ်ကြီးကိုတဲ့၄ကန်းတဲ့အချိန်ကနာမည်ပဲပြောပြီးတော့သူ့ဘာသာဘာမပြောဘူးတဲ့။အဲ့ဒါကပြင်းရင်းနေတာမှုဖြစ်ကလားဆိုတော့ဝန်ကြီးတွေနဲ့ဖြေကြားနိုင်ရင်ဖြေပါလို့ဆိုတော့အဲ့လိုမေးတဲ့ခါမှာသူကပြောဒီရုံးဆောင်ရွက်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်နောက်ရောက်ခံချင်းစုံစမ်းထုတ်ဖို့ကြာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလူသားမှုကိုထုတ်ဖို့ရမရောက်ဘူးလို့အဲ့လိုဖြေပါတယ်ဟုတ်ကဲ့ဒါကသူတို့ပုဂ္ဂိုလ်တွေကိုပကွယ်တဲ့အနေနဲ့သူဥပဒေထုတ်ဖို့ရမရောက်ဘူးဆိုပြီးတော့ဒီကောင်ကစာပြေပြောတဲ့အဖြေပဲဖြစ်တာ
ဥခင်စော်ကိုယ်တိုင်ကတော့ဒါနဲ့ပတ်သက်လို့ဆရာဖတ်ကပြီးတော့နောက်ခံလိုက်တာတော်လေးအနှောက်ယှက်ခံလိုက်ရရလို့လားဥခင်စော်ရဲ့အတွေ့အကြုံသိကြပါလေကိုယ်ပိုင်အတွေ့အကြုံ
သူတို့ဒီဥပဒေကို2017ခုနှစ်မလအစီအမေကဒီလိုတော့ဥရအမှန်ငါဥရပြတ်သားမှာဒီဥရပြတ်သားပြီးတဲ့နောက်ပိုင်းမှာကျွန်တော်ကမဲဆန္ဒနေနေစဉ်းစားကြရမှာဒီဥရပြတ်သားချက်ကိုစဉ်းပြတယ်ဒီဥရကိုကျွန်တော်စဉ်းစားပြီးတဲ့နောက်ပိုင်းမှာကျွန်တော်တော်တော်နားတဲ့အချိန်မဲဆန္ဒနေနေစဉ်းစားချိန်ကိုရေမှုတိုင်းနေလာရောက်တာမပြေးရတော့ဘူးဒါပေမဲ့ကျွန်တော်တို့မြို့ကျဲမှာနော်တော်တော်အတွက်ကိုရှင်းတဲ့အချိန်မှာဆရာပါအဆွေတည်တာလာရောက်ပြီးတော့ဒီဒီရသောင်းလည်းကျွန်တော်တို့ပြည်သူအောင်အဲ့ဒီကိစ္စကဟိုမဲဆန္ဒရှိပြည်သူရောကျွန်တော်တို့အတွက်အမှန်တန်စိတ်အနှောက်အယှက်ဖြစ်ပါတယ်အဲ့တော့ ့တို့အတွက်လွတ်လပ်မှုမရှိသူလုံခြုံမှုမရှိသူတရားဥပဒေစိုးမှုမရှိသူကျွန်တော်နေတာစမ်းစားပ
ါဟုတ်ကဲ့ခင်ဗျာဥက္ကဇောလေးလိုက်ပေါ်ပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥလှထီမိကုန်းမိကျင်ပါလေဂျန်ကုန်တိုင်းလွတ်တော်ကပါမင်္ဂလာကျွန်းမြို့နယ်ကုစလေဥလှထီကြားပါလားခင်ဗျာ
ဟုတ်ကဲ
့ဥလာတီခုနကဥခိဇော်ပြောသွားတဲ့ထဲမှာတော့လွှတ်တော်ကူစဲတူရဲ့အတွေ့အကြုံပေါ့ကုလာထေးရဲ့အတွေ့အကြုံလည်းသိကြပါလေဆာယဖာရီရဲထောက်လိုင်းကြီးကအမတ်ဒီဘောမှာနောက်ရောက်ခံလိုက်နေလို့မလားအနှောက်ယှက်ပြီးတာမျိုးတွေရောရှိပါလားဥလာထေးရဲ့အတွေ့အကြုံသိကြပါလေအဲ
ကျွန်တော်တို့ဒီဆောင်ရွက်နေတဲ့အခမ်းအနားတွေတွေ့ဆုံပွဲတွေစတဲ့နေရာတွေမှာတော့ဒီဆာယဖာတို့ရဲထောက်လိုင်းကြီးတို့ကလိုက်ပြီးတော့နားထောင်တဲ့တရေးလူသားတွေကတော့ရှိပါတယ်ဗျ
ဟုတ်ကဲ့အဲ့ဒီပေါ်မှာတစုံတရာအနှောက်ယှက်ပြူတာရောရှိပါလားဆိုလိုတာကဒီမက်ဆရာနဲ့ကုစလိန်နဲ့မက်ဆရာနဲ့ကပြည်သူတွေနဲ့တွေ့တဲ့ခါမှာပြည်သူတွေဘက်ကစိုးရိမ်တာမျိုးဥလာထီကိုယ်တိုင်အနှောက်ယှက်ဖြစ်တာမျိုးဒီအခြေအနေမျိုးကြုံရတာရှိပါလား
အဲ့လိုအခြေအနေမျိုးပေါ့ဗျာဒီလိုဌာနတွေကနေစီးနေတဲ့ခါကျတော့ဘာလို့ဒီဖြစ်ပြည်သူလူထုမှလည်းဆွေးနွေးတာဆောင်ရွက်တာတွေတော့လက်ကွယ်မရှိဘူးဒီတော့လက်ဆက်တော်ကုစလိန်တွေနဲ့တော်စုဆွေးနွေးရမယ့်နေရာမှာဒီလိုဌာနကပုံကိုယ်တွေရောက်နေတယ်ဆိုတာကတော့ဘာဖြစ်ဖြစ်ဒါအနှောက်ယှက်ဖြစ်တာတော့သိကြတယ်ဒီလိုလက်ခွက်တွေအတွက်ထိကြိုက်တာပေါ့နော်တော်စုဆောင်ရရတဲ့အနေအထားမျိုးတွေမှာအဲ့လိုချိန်တူတော့ရှိပါလိမ့်
။ဟုတ်ကဲ့ဒီပေါ်မှာဥလာထီရဘက်ကတစုံတရာဒီအဖွဲ့အစည်းတွေကိုတုံ့ပြန်ပြောဆိုတာဖြစ်ဖြစ်သက်ဆိုင်ရာကိုတိုင်ကြတာမျိုးဖြစ်ဖြစ်ရှိပါလား
။အဲကျွန်တော်တို့ကတော့တရားဝင်ဒီတော်စုတိုင်ကြတာတော့မရှိပါဘူး။ဒါပေမဲ့စိတ်ထဲမှာကတော့ဟိုသဘောမကျဘူးပေါ့ဗျာ။တော့ဘာလို့သဘောမကျကြလဲ။ဟိုကျွန်တော်တို့ရှိမှာကဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုကိုအနှောက်အယှက်ဖြစ်စေတဲ့အရာတွေကိုတားဆီးကောက်ွယ်တဲ့ဥပဒေကဒါစွတ်တော်ပါတယ်ပြဋ္ဌာန်းတာပြီအဲ့လိုပြဋ္ဌာန်းတဲ့စွတ်တော်ကိုဒီဌာနဆိုင်ရာမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ရှိတဲ့လူတွေကလိုက်နာတောင်းခြင်းမရှိဘူးဆိုတာကဒီအခြေအနေမှာပေါ်ပြနေတာကိုတွေ့ရတယ်ဟိုအရင်ခေတ်ကတော့ဗျာဟိုစစ်အစိုးရအုပ်ချုပ်တဲ့ချိန်မှာတော့စစ်အစိုးရလက်ထက်မှာစစ်ထောက်လှမ်းရေးဆိုတာသူကစစ်ထောက်လှမ်းရေးကစစ်အစိုးရပြောင်းလုပ်လို့ရှိတာအခုကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေဆောင်ရွက်နေတဲ့အရတားအစိုးရလက်ထက်မှာဒီပုံကိုယ်တွေကအဲ့လိုတရေယူတာသူတို့ကဘယ်ဌာနတွေဆိုတာလုပ်ပေးတာလဲသူတို့လုပ်ပေးတာကအစိုးရအတွက်မဟုတ်ဘဲနဲ့သူတို့ရဲ့ကြီးစားဌာနတွေဆိုလုပ်ပေးနေတယ်ဆိုရင်တော့ဒီလိုဆောင်ရွက်နေတဲ့ကိစ္စကလည်းအစိုးရအတွက်ကစိုးရိမ်စရာရှိတဲ့အခြေအနေတော့ရှိပါဗျာ
ကျွန်တော်နောက်တစ်ခုဆက်ဆက်ပြီးတော့မြေးကြပါလေဦးလာထီတို့ကတော့ပြည်သူ့လွတ်တော်ကုစရေလွှတ်တော်ကုစရေတပိုင်းပေါ့လူလူတွေရဲ့အနေထားပေါ့ဦးလာထီကိုယ်တိုင်ကလည်းနိုင်ငံရေးကျင်းသားဟောင်းဖြစ်ခဲ့တဲ့ရင်းနှုံးကလည်းတက်ကြွလှုပ်ရှားသူဖြစ်ခဲ့တယ်ဆိုတော့ဒီထောက်လန်းကြီးတွေလိုက်တာစုံစမ်းတာမေးမြန်းတာတွေမကြာခဏကြုံခဲ့မှာပါအဲ့တော့အဲ့ဒီအခြေအနေနဲ့အခုရင်ဆိုင်နေတဲ့အခုဒီ NLD အစိုးရတက်ပြီးတဲ့နောက်ပိုင်းအခြေအနေထောက်လန်းကြီးအဖွဲ့အစည်းအသီးသီးရဲ့လုံရက်ကပြောင်းသွားပါသလားအရင်တိုင်းပဲလားဘယ်လိုရှိပါလဲ
ပုံသဏ္ဍာန်တော့နည်းနည်းတောင်းပါတယ်ပုံမှန်နည်းနည်းတောင်းရင်တော့အရင်ဆုံးကတော့ကျွန်တော်တို့ကိုရန်သူလိုဆက်ဆံပြီးတော့ရန်သူလိုထောက်လန်းစုံစမ်းနေပေါ့ဗျာအခုကတော့ကျွန်တော်တို့ကိုဒီပြပြလေးလေးနဲ့အနေရတူရန်ကုန်တော့မရှိပဲနဲ့တတိယယူတာကိုပဲဦးစားပေးလုပ်တဲ့အခြေအနေတော့ဒီလိုကြောက်သွားပ
ါရှင်းနေကြီးဦးကြီးမြစ်ကိုပဲကျွန်တော်မိကုန်းတစ်ခုမေးချင်ပါတယ်ခင်ဗျာခုနကလွှတ်တော်အမတ်တီပြောသွားတာတွေ့ရမှာပါဒီလွှတ်တော်အမတ်တီနဲ့လူလူတွေ့ဆုံပွဲတွေမှာထောက်လိုင်းကြီးလာပြီးတော့နားထောင်နေပါတော့ဒါမဲ့တကယ်တမ်းပြောတော့ဒါ public hearing လို့ဟာမျိုးလူအများနဲ့တွေ့တဲ့ကိစ္စပါဒါမဲ့လူတွေရဲ့စိတ်ထဲမှာအမတ်တီရဲ့စိတ်ထဲမှာဖြစ်တင်ပြမဲ့လူတို့ရဲ့စိတ်ထဲမှာဖြစ်တစုံတရာအနှောက်ယှက်မျိုးတွေတော့ရှိပါတယ်ဒါမဲ့လူအများစုလုတ်တဲ့ပွဲတွေမှာလာတွေ့တယ်အဲ့တော့ဒီလိုမျိုးလာပြီးတော့သူတို့လာပြီးတော့စုံလန်းထောက်လန်းတယ်လာရဲဆိုရင်ရောဒီဥပဒေရညှိစွန်းပါလားခင်ဗျဦးကြည်မြရဲ့အမြင်သိချင်ပါတယ
်အဲသူကဥပဒေရကတော့ညှိစွန်းတာပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်သူကဥပဒေကကိုလွတ်လပ်ခွင့်နဲ့ယုံကြုံမှုလို့သူကတတ်ထင်တာပေါ့အဲ့တော့မလို့ဒါကိုဘယ်သူမှလုပ်လို့မရဘူးအဲသူတို့ကိုယ်တိုင်နဲ့လုပ်လို့မရဘူးတော့ကသူတို့ကိုလည်းပဲအဲ့ဒီဥပဒေပုံမှကျွန်တော်တို့အခန်း၄ရဲ့အခန်း၅ရဲ့ဥပဒေပုံမှဆက်နေရလဲမီးသူမြအဲ့ဒီဟာကိုလုပ်ဖို့ကျူးလွန်အောင်အားထုတ်ခြင်းတာဝန်ပေးခြင်းခိုက်စေခြင်းပြည်မှုလူကျူးလွန်ပူပေါင်းကြံစည်ခြင်းအားပေးကူညီခြင်းဆိုတော့တားမြစ်ထားတော့သူတို့ကိုယ်တိုင်လည်းလုပ်လို့မရဘူးသူတို့ကိုလည်းအဲ့ဒါဘွားလုံးချီလို့သွားပြီးတော့လုပ်မယ်ဆိုလို့ရှိရင်သူတို့ကိုလည်းပဲအုံမှဥပဒေကိုချိုးဖောက်အရောက်ပါတယ်အဲ့ဒါဆိုလို့ရှိရင်ထုတ်တဲ့လူတွေကိုကိုယ်တိုင်လုပ်တဲ့လူတွေကိုအဲ့လိုချိုးဖောက်တဲ့လူတွေကိုကျွန်တော်တို့ပုံမှ30ရကျူးလွန်တဲ့သူကိုထောင်ကျွန်တော်တို့၆လနဲ့၃နှစ်ဒီချက်မှတ်ရမယ်လို့ပြဋ္ဌာန်းထားတယ်။အဲ့လိုပဲကျွန်တော်တို့အားပေးတဲ့လူတွေ၊ကူညီတဲ့လူတွေ၊ခိုင်းတဲ့လူတွေကိုအဲ့ဒီပုံမှန်အတိုင်းပဲအရေးယူရမယ်လို့ပုံမှန်ဆက်ဆုံးမှာပြဋ္ဌာန်းထားတယ်။ဒီလိုတော့တော့ရောခံပြီးတော့စုံစမ်းတဲ့ထောက်ပံ့တဲ့သတင်းယူတဲ့ဥစ္စာဥပဒေချိုးဖောက်တယ်လို့ကျွန်တော်ကတော့သတ်မှတ်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်ဒီဥပဒေကွယ်ကဘသူ့ကိုမှအဲ့လိုလုပ်ခွင့်ပေးမထားဘူး။ဘသူချွင်းချက်လို့လုံးဝမပါပါဘူးခင်ဗျာ။အဲ့တော့မို့ဒါဥပဒေချိုးဖောက်ရောက်တယ်လို့ကျွန်တော်ကတော့ဒီလိုပဲကြည့်ကြပြောပါရစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကတော့ဥပဒေပိုင်းဆိုင်ရာကိစ္စပေါ့ကျွန်တော်တော့ရှင်တူပေးစာရှိပါတယ်ဥတန်းဆွေဆိုတာဒီစာလေးဖတ်ပြီးတော့ဦးချင်းမြတ်ဆက်ပြီးတော့ဖြည့် ဖြည့်စေချင်ပါတယ်သူအသက်ဆွေးရေးထားတာကတော့ဒီကိစ္စဟာတဲ့အပြတ်ပြတ်နဲ့နှာခေါင်းတွေးထွက်မဲ့ကိစ္စပါပြည်သူ့တော်ကူစဲတွေကိုခုလိုမျိုးနောက်ရောင်ခံအနိုင်ရှင်ရင်းနဲ့တစ်ချိန်မှာသူတို့ဆင်ထားတဲ့အကွက်ကတော့အာဏာသိမ်းမှုဖြစ်လာလို့ရှိရင်ဒီလိုအကြောင်းအကျောင်းတွေကြောင့်အာဏာသိမ်းရပါတယ်ဆိုပြီးတော့မလဲမသွေဖြစ်လာမှာပါတဲ့ဒါကြောင့်မလို့လွတ်တော်ကူစဲတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့ဆရာဖတ်ရဲ့လောက်ရများအားနိုင်ငံတော်သမရအမိန့်ဖြစ်ဖျက်ရှားပေးဖို့လိုပါတယ်ဆိုပြီးတော့အသက်ဆွေးသူ့အမြင်ပေးဖို့ပါတယ်ခုနအာဏာသိမ်းနဲ့မသိမ်းတာကိစ္စတော့တပိုင်းပေါ့နော်ကျွန်တော်သိချင်တာကခုနနိုင်ငံတော်သမရကရောဒါနဲ့ပတ်သက်ပြီးတော့ကန့်သက်တားမြစ်လို့မရနိုင်ဘူးလားခုနကသူမိကုန်းထုတ်ထားတဲ့ထဲမှာဦးကြည်မြင့်အမြင်သိချင်ပါတယ
်။အဲ့ဥပဒေကပြပသက်သာရှင်းရှင်းလေးလေးပေါ်ပြထားပြီးသားပဲ။ဒါကသမဏေကသီးခြားထုတ်နေကြမလို့ပါဘူး။နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ကတုံ့ပြန်မှုကာကွယ်ပေးဥပဒေဆိုပြီးသမဏေကြီးကိုယ်တိုင်ဦးထင်ကျော်ကိုယ်လက်မှတ်ထိုးထုတ်ထားတယ်ကြမလို့ဒါကိုထပ်ပြီးတော့ထုတ်ပြအောင်ဥပဒေကိုအတိအကျတိုင်းနာဖို့ပါ။တိုင်းနာဖို့လိုပါလေလို့ကျွန်တော်ကတော့ဒီလိုမှတ်ချက်ပြုကြည့်ပါလေခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုလွတ်တော်မတ်ဒီကိုမိကုန်းတစ်ခုမေးချင်ပါလေ။သူကတော့တော်ရှင်တူဟိမ့်ထက်တဲ့သူမေးတဲ့မိကွန်းကသူပြောထားတာသူအမြင်ပါသူရေးထားတာကတော့ပုဂ္ဂလိကအတွက်လောက်တာမဟုတ်ပါဘူးတဲ့အခုလောက်ရကိုဆုလို့ပါတယ်အဲတိုင်းမီအတွက်လို့လုံနေတာပါဆိုပြီးတော့ကိုဟိမ့်ထက်ကမေးပါတယ်ပြောထားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဓာတ်နဲ့ပတ်သက်လို့ကုလားထေးကိုအရင်မေးချင်ပါလေသူကတော့ပြောတာကဓာတ်အဖွဲစည်းတွေတမတော်အဖွဲစည်းတွေကလောက်တာကပုဂ္ဂလိသူတို့တူဦးချင်းအတွက်မဟုတ်ဘူးတိုင်းမီအတွက်လို့လုံနေတာသူတို့လည်းတိုင်းမီအတွက်လို့လုံတာပါဆိုတဲ့သဘောမျိုးပြောထားပါတယ်ကုလားထေးဓာတ်နဲ့ပတ်သက်လို့တုံ့ပြန်ပေးပါလား
အဲကျွန်တော်ခုနပြောလို့ပေါ့တိုင်းပြည်အတွက်အလုပ်လုပ်တယ်ဆိုတာကဒီရရှိတဲ့တရင်းတွေချက်လက်ပြီးကပြည်သူအတွက်လုပ်တာအစိုးရအတွက်လုပ်တာလားဒီကြားဌာနတွေအတွက်လုပ်တာလားဆိုတာကတော့အရေးကြီးတယ်အစိုးရအတွက်လုပ်တာဆိုရင်တော့ဒါကအစိုးရကတာဝန်ပေးတယ်အစိုးရနေပြီးတော့ဟာလာဒီညွှန်ကြားလို့လုပ်တာကဒါအစိုးရအတွက်လုပ်တာဒါမှန်တယ်တိုင်းပြည်အတွက်အဲ့လိုမဟုတ်ဘဲနဲ့မိမိတို့ရဲ့ဌာနတစ်ခုတည်းအတွက်ကိုရည်ရည်ပြီးလုပ်နေတယ်ဆိုရင်တော့တိုင်းပြည်အတွက်လည်းစိုးရင်ရတဲ့အခြေအနေတို့တော့ကျွန်တော်တို့ကတွက်လို့ရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးလာတီကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်နောက်ဒီလွတ်တော်မှာကိုတောင်းအမတ်ကဦးခင်စောကိုကျွန်တော်အလှည့်ပေးခြင်းပါလေဦးခင်စောခုနကဦးခင်စောပြောသွားတဲ့အထက်မှာဒီတက်မတော်ကဒုတိယကာဝေးဝင်ကြီးဖြည့်ချားသွားတဲ့ကိစ္စကိုဦးခင်စောလုံလောက်လောက်ကြီးနားအာရမှုမရှိဘူးပေါ့နော်ဦးခင်စောကလည်းဒီကိစ္စနဲ့ပတ်သက်လို့လွတ်တော်မှာတင်ပြထားဆိုတော့ဘာဆက်လုပ်ဖို့ရှိလဲအခုလိုမျိုးဆက်ပြီးနှောက်ယှက်နေမယ်ဆိုရင်ဦးခင်စောအနေနဲ့ဘယ်လိုတုံ့ပြန်မလဲဦးခင်စောရဲ့အမြင်သိချင်ပါတယ်ဟ
ိုကျွန်တော်အနေကကျွန်တော်ပါဒီအတောင်ရှိတဲ့လူတွေကိုကျွန်တော်မြင်ရပြီးတော့သူတို့ရဲ့ဆန္ဒရကျွန်တော်ဆောင်ရွက်ဖို့ရှိပါဘူ
းဟုတ်ကဲ့ပါခင်ဗျအဲ့တော့အခုဟုတ်ကဲ့ပြောစရာရှိပါဘူ
းနောက်တစ်ခါကျွန်တော်နော
်ဟုတ်ကဲ့
နော်ဥပဒေနဲ့တက်လို့ကျွန်တော်ပြောလို့လာနော်ဒီကျွန်တော်လည်းအရှင်းကြီးတောင်ဖြစ်တော့လीနော်နော်ဒီဥပဒေပုံမှန်လေးမှာသက်သာဝန်ကြီးဌာနများနဲ့အတောင်ရှိသူများဒီတဲ့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုမျက်နှာဆုံးရှုံးမှုမရှိပြန်ကာကွယ်ပေးရမယ်လို့အဲ့လိုပြောတယ်။ဆိုတော့ဒီပြဋ္ဌာန်းချက်ရဆိုရင်တော့နော်ဒီကိုကြီးနေပါလေနော်တောင်းဝန်ရှိတာပဲနော်ဟိုနောက်တစ်ခုကဒီဥပဒေပုံမှန်နော်ဖြစ်တော်လीဖြစ်တာဒီလူများဒီလဲဥပဒေရဥပဒေချက်အစ်ကပြုမိစစ်ကြီးချက်တို့မဟုတ်ဝရန်ပြဇော်ရမှာပါပဲတို့မဟုတ်နိုင်ငံတော်တမရတို့မဟုတ်ဤတော်သူအစိုးရအဖွဲ့ကြီးပြည်ချင်းမရှိပဲနော်ဟိုပုံမှန်ရှစ်ဆက်ပြီးနိုင်ငံသားတွေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကျုံမှုကိုအငှအုပ်ချက်ဖြစ်စီတော့တို့မဟုတ်ဥပုံတက်တာကိုထိခိုက်စီတော့လောက်ရောက်ကံတောက်ကြည့်ခြင်းစုံတော့ခြင်းစုံစမ်းခြင်းမပြုပါဆိုတော့အဲ့လိုပြဋ္ဌာန်းလာရှိပါတယ်ဆိုတော့ဒီကဲတော့သူတို့အနေနဲ့အဲ့လိုတောက်ကြည့်မယ်လောက်ရောက်ကံမယ်ဆုံးတော့မယ်ဆုံးစားမယ်ဆိုလို့ရှိရင်နိုင်ငံတော်သမရအမှုပြည်တော်စုအစိုးရအဖွဲ့ခွင့်ပြုချက်နော်ဒါမှမဟုတ်ခွင့်ပြုမိတ်ခွင့်ပြုချက်ဒါမှမဟုတ်ဝရမ်းစုံတရားပါအမှာဖြစ်ပါတယ်အဲ့လိုမျိုးနော်ဝရမ်းလည်းမပါဘူးနိုင်ငံတော်သမရခွင့်ပြုချက်လည်းမပါဘူးနော်အဲ့လိုလုပ်တဲ့လုပ်ရကတော့နော်ဘယ်လိုညီလည်းမနော်တရားဝင်တဲ့လုပ်ရမှုမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥလာထေးကိုတစ်ဆင့်ပြန်မြင်ချင်ပါတယ်ကုလာထေးဒီထောက်လိုင်းရဲ့ဖွဲ့စည်းတည်တည်ရဲ့ဩဇာပေါ့တစ်ချိန်တုန်းကဒီစစ်ဆိုးရအာဏာရှိတဲ့ချိန်တုန်းမှာထောက်လိုင်းရဲ့ဖွဲ့စည်းဆရာဖဖြစ်ဖြစ်ရဲဖြစ်ဖြစ်ဒီထောက်လိုင်းရဲ့ဖွဲ့စည်းတွေရဲ့ဩဇာအာဏာတော့ကြီးပါတယ်ခင်ဗျာအခုနေထားမှာကောအကူလာထီတို့လူလွတ်တော်အမတ်တွေကတော့တပိုင်းပေါ့လူလူကြားထဲမှာထောက်လိုင်းရဲ့ဖွဲ့စည်းတွေကိုကြောက်နေရတော့မဲလားလန့်နေရတော့မဲလားဩဇာစုံစရာရှိနေတော့မဲလားထောက်လိုင်းရဲ့ဖွဲ့စည်းတွေအနေနဲ့
လူလူဒီနဲ့ကြိုးရရင်တော့ဒီတုန်းကလူစိုးကျင်အထိတ်တန့်ဆိုတဲ့အနေထားမျိုးတော့ဒီဒီမှာတော့မရှိတော့ဘူးပေါ့နော်တိုးတော့လေဘာပဲတပြည့်သူတို့ရဲ့အရေးအဝါသာသူတို့ရဲ့အာဏာစက်မကင်းသေးတဲ့အပေါ်မှာကတော့
ဆိုရင်ရတဲ့အမိသားအတဲငယ်တော့ဒါအရေးကြီးတော့ရှိပြပါသေးတယ
်ကျွန်တော်ဦးချင်းမြစ်ကိုကျွန်တော်နောက်ဆုံးခုမေးချင်ပါတယ်ခုနကဆရာဦးချင်းမြစ်လည်းဖြေသွားပါတယ်အခုလိုဒီထောင်လိုင်းအဖွဲ့အစည်းတွေရဲ့လုပ်ရက်ကနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပြီးဥပဒေကိုချိုးဖောက်တယ်ဆိုတာဦးချင်းမြစ်လည်းပြောတယ်ချိုးဖောက်တယ်ဆိုတော့အခုကချိုးဖောက်တယ်ဆိုတာကိုပဲတွေ့ပြီးတော့အရေးယူကြံတွယ်မဲ့အဖွဲ့အစည်းလည်းမရှိဘူးအဲ့တော့ဒီအခြေအနေကိုတိုင်တော့မှာပဲအရေးယူမဲ့ပုံစံမျိုးရှိတော့ဒီတိုင်းတခြားနည်းနဲ့အရေးယူနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားခင်ဗျာဆိုလိုတာကအစိုးရအဖွဲ့ကဓာတ်ရိုက်ဖြစ်စီနောက်တခြားရဲစခန်းတွေကဖြစ်စီဓာတ်ရိုက်မှုဖွင့်တာမျိုးတွေဒါမျိုးကမရှိဘူးလားခင်ဗျာ
1985ခုနှစ်တုန်းကတော့ဤသူလွတ်တော်ဥပဒေအမှတ်1နဲ့နိုင်ငံသားများကြီးအခွင့်အရေးအတွက်ကာကွယ်စောင့်ကြောတဲ့ဥပဒေဆိုပြီးတော့ထုတ်ဘူးလေ1985တော့အဲ့ဥပဒေကဒုရက်တီတည်ကျဲတယ်အဲ့ဥပဒေတော့ဖြစ်ထလာမတွေ့ဘူးအဲ့ဒီမှာကတော့ဟိုအခက်ချောက်ခံပါပြီးတော့နိုင်ငံသားကြီးအခွင့်အရေးတွေကိုအပြည့်အဝရရှိစေရမယ့်အချက်တွေတိုင်တန်းခြင်းနဲ့အရေးယူခြင်းတွေနိုင်ငံသားများကြီးအခွင့်အရေးတော့ကာကွယ်ရေးအတွက်စောင့်ကြောပေးခြင်းအခွင့်အာဏာအသုံးပြုခြင်းနစ်လာပြီးအရေးယူခြင်းဆိုတာဌာနတွေပါတယ်အဲ့ဥပဒေကတော့အဲ့ဒီဥပဒေလည်းပဲနိုင်ငံသားတွေကနစ်နိုင်တော့တိုက်တွန်းတော့ရှိတယ်ပေါ့လေဆိုတော့လည်းပဲဒီဥပဒေကပိုးပြီးရောရင်အဲဒီနေခုလွတ်လပ်မှုနဲ့လုံခြုံမှုဥပဒေကတော့ပိုးပြီးရောအားကောင်းပြီးတော့ဒီဥပဒေကိုအသက်ဝင်အောင်လုပ်ဖို့ဆိုအပ်တယ်ဆိုတော့လည်းဘလို့ဖြစ်နေဆိုတော့ဟိုမကြည့်နိုင်ဟိုမကြည့်နိုင်ငါးပါးကြီးသွားတိုင်ဆိုတော့ဖြစ်တယ်အဲတကယ်တကယ်ခုကျွန်တော်တို့လက်တွေ့တိုင်ခဲ့ပြီးဒီလိုတိုင်ကြရင်ရှိလာလို့ရှိရင်ကျွန်တော်တို့ချက်ချင်းရဲစခန်းကအဲဒီတော့ဥဒေပုံမှန်154ရာဆောင်ရွက်ရမယ်လို့ပြောတယ်မဆောင်ရွက်ဘူးဆိုလို့ရှိရင်အဲ့ဒီမျိုးမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ဒီ30တော့ဘာကြောင့်မဆောင်ရွက်နိုင်ဘူးဆိုတာကိုပြောင်းကြရမယ်ပြီးတော့အဲ့ဒါဘယ်သူနဲ့ဆိုင်လို့ဘယ်လိုသွားပါလို့ညွန်ကြရမယ်လို့ပြောတယ်အဲ့ခုကျွန်တော်တို့မှာဖြစ်နေတာအဲ့ဒီကျွန်တော်တို့ဘာမှလက်တွေ့တွေ့ခဲ့တဲ့အတွေ့အကြုံများဆိုလို့ရှိရင်ဘာတိုင်အမှုဖွင့်ပေးဘူးအမှုဖွင့်ပေးတော့သူ့ရဲ့မြင့်တဲ့အဖွဲ့အစည်းကိုဘာတိုင်နေအဲ့ဖွဲ့စည်းကလည်းရေးပြီးအဲ့လိုဖြစ်တော့ဒီဥပဒေကဘလို့ဖြစ်လဲဆိုတော့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်အောက်ပါရှိနေတဲ့ရဲတပ်ဖွဲ့ကြီးကအရေးမကြီးလို့ချင်းဒီကအထူးသဖြင့်ပြည်ရေးပေါ့လေဒီဥပဒေကပြည်ရေးကိုတောင်းပေးတာဟုတ်ပြည်ရေးကအရေးမကြီးလို့ချင်းဆိုတော့ဘလို့ကလုပ်မရဘူးဆိုတာမျိုးကိုဒီဥပဒေအားနည်းတဲ့ကိုအဲ့ဒါသွားတွေ့ရင်ရတယ်အဲ့ဒါဖြစ်ပါကျွန်တော်တို့လည်းပဲကောင်ငူတို့ဖြာပုံတို့အစည်းအဝေးသွားလုပ်တဲ့အခါမှာအဲ့လိုပဲကျွန်တော်တို့ရဲ့ဥပဒေနဲ့ဆိုင်တဲ့အစည်းအဝေးတွေလုပ်ထားဖို့တော့ဟောပဲလားထောက်လန်းတယ်စုံလန်းတယ်စီးရင်ယူတယ်အဲ့အဲ့ဒါကိုလုပ်တယ်နောက်ကပြပုံလို့ညကျွန်တော်တို့ညာဟိုလာတလားတော့ဂျိုးတင်ရမယ်လို့နှစ်ပတ်အနည်းဆုံးနှစ်ပတ်ဂျိုးတင်ရမယ်လို့အဲ့လိုမျိုးတွေပါကျွန်တော်တို့ဇလခွေတွေချုပ်ချေတာတွေ့ရပြီးတော့ကျွန်တော်တို့လာပြောရလာနားထောင်နေရရေးပတ်တယ်အဲ့ဒါကြီးတွေကျွန်တော်တို့တွေ့တယ်အဲ့လိုမျိုးတကယ်အေးအေးယူခဲ့ခါကျတော့ဘုသူ့ကိုတိုင်အောင်မှမသိဘူးဆိုတဲ့ဥစ္စာအာနိသင်အဲ့လိုဖြစ်နေတာတက်တွေ့အားနေကြပဲလို့ကျွန်တော်တွေ့ရတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဓာတ်ရိုက်လိုက်အစီအစဉ်ချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥကြီးမြေဥခင်စော်နဲ့ဥလာထီသုံးဦးပါဝင်ကရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လိုက်အစီအစဉ်ဒီမှာပဲရန်နာခွင့်ပြီးပါခင်ဗျာ
ကိုသားညဦးရဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ဖြစ်ပါရဲ့ရှင်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်သင်ကြီးထိုက်ကပြောပြပါမယ်ရှင
်ကျောင်းနဲ့အမေရိကန်ချာကုန်သွယ်ရေးဆွေးနွေးမှုပြတ်သွားပြီးဆိုရာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းဆိုလိုက်ပြီးကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံချာကုန်သွယ်ရေးစစ်ပွဲလို့အများစုကခေါ်ဆိုနေကြတာကိုလည်းအသေးအဖွဲအငင်းပွားမှုအဖြစ်ပြောဆိုလိုက်ပါတယ်အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားအပြန်အလှန်ဆက်သွယ်ရေးတွေပြန်လုပ်ပြီးနှစ်နိုင်ငံဆက်ဆံရေးကိုလည်းပုံမှန်အတိုင်းဖြစ်အောင်ပြန်လုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရိုတို့မနေ့တုန်းကသဘောတူခဲ့ကြပါတယ်။အီရန်နိုင်ငံကိုတုံ့ပြန်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်2,000ပို့ဖို့စဉ်းစားသုံးသပ်နေတယ်ဆိုတဲ့သတင်းကိုအမေရိကန်သမ္မတကပေးချလိုက်ပြီးမယ်လဲအနာဂတ်မှာတပ်ဖွဲ့ဝင်အများအပြားတိုးချဖို့ဆိုတာကိုတော့ညှင်းဆိုခဲ့ခြင်းမရှိပါဘူး။ဒေတာဒရင်းကိုတပ်ဖွဲ့ဝင်2,000ဆီလုပ်ဖို့အမေရိကန်သမ္မတအင်ဖီရိုကသုံးသပ်နေတယ်လို့ New York Times ကဖော်ပြခဲ့တာကိုတော့မမှန်တဲ့သတင်းလို့ထင်တဲ့အကြောင်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်ကထွက်တဲ့ပြင်းကြောက်ထဲမှာအမိုးနိုင်လို့ခေါ်တဲ့ကဘာဦးတုံးကခရုမျိုးစိတ်ကြောက်ဖြစ်ရုပ်ချင်းကိုတွေ့ရှိခဲ့ရပြီးလွန်ခဲ့တဲ့နှစ်ပေါင်း99တန်းတုန်းကပင်လယ်ကမ်းစပ်မှာပိတ်မိတည်ဆုံးခဲ့တဲ့သရဝါဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုထားပါတယ
်။ဗိုလ်ထုနယ်မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်စီစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Natural Kelly ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.